Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် November 15ရက်အင်္ဂါနေ့ညဘက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါအ
နည်းခတဲ့ခင်ချင်းကြပါစေကျွန်တော်တပောင်သားမှာဒီကနေ့ထိတ်ကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးချင်ပါတယ်ယူကရိန်းမြို့တော်ကိုရုရှားကဒုံးကျည်နဲ့ဒီကနေ့တိုက်ခိုက်လိုက်တဲ့အချိန်မှာပဲကမ္ဘာစီးပွားအင်အားကြီးနိုင်ငံ20ရဲ့အစည်းအဝေးမှာနိုင်ငံအများစုကယူကရိန်းကိုတိုက်ခိုက်တဲ့ရုရှားကျူးကျော်စစ်ကိုပြင်းပြထန်ထန်ရှုတ်ချကြလိုက်မယ်လို့အမေရိကန်အကြီးအကဲတာဝန်ရှိသူတယောက်ကပြောလိုက်ပါတယ်စစ်တပ်ကအာဏာသိမ်းပြီးချင်းဖမ်းဆီးခံရတဲ့ဒါရိုက်တာမင်းထင်ကိုကိုကြီးဒီကနေ့ပြန်လည်လွတ်မြောက်လာပါတယ်။လေနဲ့တလကျော်ခီးနှင်ခဲ့ရတဲ့ရိုဝင်ဂျာတရာကျော်ကိုအင်ဒိုနီးရှားနိုင်ငံအာရှပြည်နယ်ကမ်းခြေမှာအင်္ဂါနေ့ခဲ့ရတဲ့တွေ့ရတဲ့သတင်းတွေနဲ့တခြားမြန်မာကမ္ဘာသတင်းတွေကိုမတ်မြတ်တစည်အောင်နဲ့ကျွန်တော်တို့ကတင်ပြပေးကြမှာပါကိုစုံမှုကျော်ကြီး
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုမြန်မာနဲ့ကမ္ဘာကထိတန်းရောက်သတင်းတွေအပြီးမှာတော့ဆက်သွယ်မေးမြန်းခြင်းနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။ပထမဦးဆုံးအနေနဲ့ကတော့မော်လမြိုင်ဘက်မှာဖြစ်ပေါ်တဲ့အခြေအနေတချို့ကိုတင်ပြဖို့ရှိပါတယ်
။ဒီဟာရောက်300လောက်ရှိမှာပေါ့။ကားစီး90လောက်ရှိတယ်။ PDF တွေခေါအောင်တဲ့အိမ်ကိုသူတို့အဝေးရနေပြီးနောက်တက်မှန်းထူတယ်။ထူပြီးတော့ကျွန်တော်တို့အပြင်ကဖြစ်ခဲ့တယ်။အချိန်2နာရီလောက်ကြာတယ်
။မကြမီမှာပဲအပြည့်အစုံကိုတင်ပြပေးမှာပါ။အဲ့ဒီနောက်မှာတော့ရခိုင်ပြည်နယ်ဘက်ကစစ်ပီးဒုက္ခသည်တွေရဲ့အခြေအနေအိန္ဒိယမြန်မာနယ်စပ်အိန္ဒိယဘက်ကပိတ်လိုက်တဲ့သတင်းဒါတွေကိုတင်ဆက်ပြီးတဲ့နောက်မှာချမ်းပြည်ပြန်လဲထူထောင်ရေးကောင်စီ RCSS နဲ့ဒီကနေ့နိုင်ငံရေးအပေါ်တွေ့ဆုံမေးမြန်းချက်ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးနဲ့ဒီဇင်ဘာတန်းချမဲ့သူများအစီအစဉ်တွေကိုလည်းစက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုဥတင်ပေါင်းတန်းနဲ့မတ်မြသစင်အောင်တို့ကပြောပြပေးမှာပါခင်ဗျာ
။ကမ္ဘာစီးပွားအင်အားကြီးထိပ်သီးနိုင်ငံ20ရဲ့ဂျီ20အစည်းအဝေးကျင်းပနေချိန်မှာပဲယူကရိန်းနိုင်ငံခီးမြို့တော်ကလူနေအဆောက်အဦးနှစ်ခုကိုရုရှားကဒုံးချီတွေနဲ့ဒီကနေ့တိုက်ခိုက်ခဲ့တဲ့အကြောင်းခီးမြို့တော်ဝင် Vitali Kitschko ကပြောပါတယ်။ G20 အစည်းအဝေးမှာတော့နိုင်ငံအများစုကယူကရိန်းကိုတိုက်ခိုက်တဲ့ရုရှားကျူးကျော်စစ်ကိုပြင်းပြင်းထန်ထန်ရှုတ်ချကြလိုက်မယ်လို့အမေရိကန်ကြီးရတ်တာဝန်ရှိသူတယောက်ကအင်္ဂါနေ့ကသတင်းထောက်တွေကိုပြောပါတယ်။တကပိတ်အစည်းအဝေးတွေမစမီဖွင့်ပွဲမိန့်ခွန်းပြောကြရမှာအင်ရှင်အင်ဒိုနီးရှားသမ္မတချုပ်ကိုဗီဒီယိုလိုကစီးပွားပြန်လည်နယ်လန်ထားရေးနဲ့ယူကရိန်းကျူးကျော်စစ်နဲ့ပတ်သက်ပြီးစီးလုံးညီညွတ်မှုမကွဲပြားစေဖို့ခုလိုပြောကြခဲ့ပါတယ်။
Paradigm of collaboration is badly needed to save the world. We all have responsibility, not only for our people, but also for the people of the world.
ကမ္ဘာကြီးကိုကယ်ထင်ဖို့ပူးပေါင်းဆောင်ရွက်ရေးအမြင်အတော်ကြီးလိုနေပါနဲ့ကျွန်တော်တို့ပြည်သူတွေအတွက်သာမကကမ္ဘာပြည်သူတရားလုံးအတွက်ကျွန်တော်တို့အားလုံးမှာတာဝန်ရှိကြပါလေတာဝန်ရှိတယ်ဆိုတဲ့အဓိပ္ပာယ်ကတော့နိုင်ငံတကာဥပဒေတွေနဲ့ကုလသမဂ္ဂဗြိဉ္စာလံပါမှုတွေကိုတသမထဲလေးစားလိုက်နိုင်ရေးဖြစ်ပါတယ်။ဒါအပြင်စစ်ကိုဆုံးသတ်ရမယ်လို့လည်းအဓိပ္ပာယ်ရပါတယ်လို့အင်ဒိုနီးရှားသမ္မတကပြောကြားသွားခဲ့တာပါ။ယူကရိန်းသမ္မတဗိုလိုဒီမားဇယ်လန်စကီကတော့အခုစီးပွဲကိုရုရှားကိုထုတ်ပြီး G19 လို့ရခင်ကတုံ့နှုံခေါ်ဟောခဲ့မှုပါတယ်။ကုလသမဂ္ဂရဲ့အလွန်အရေးကြီးတဲ့ဆုံးဖြတ်ချက်နှစ်ချက်ကိုအကောင့်ထဲဖော်နိုင်အောင်ယူကရိန်းသံတမန်တွေကဆောင်ရွက်နေတဲ့အကြောင်းအင်တာနက်ကနေတဆင့် G20 အစည်းအဝေးကိုပြောကြားပါတယ်။တခုကတော့ရုရှားရဲ့စစ်ကြောင့်ထိခိုက်နစ်နာတာတွေအားလုံးအတွက်ပေးလျော်နိုင်မဲ့ညှိနှိုင်းရန်တရားကိုတိစောက်ဖို့ဖြစ်ပါတယ်။နောက်တစ်ခုကတော့နိုင်ငံတကာဥပဒေနဲ့ညီရုရှားကစစ်ရော်ကြေးပေးအောင်ဆောင်ရွက်ရေးဖြစ်ပါတယ်လို့ဇယ်လင်စကီကပြောကြားသွားခဲ့ပါတယ်
။ယူကရိန်းကိုရုရှားစစ်ဆင်မှုအဆုံးသတ်ရေးဖိအားပေးဖို့အတွက်နောက်ထပ်ခြေလှမ်းတွေဆောင်ရွက်ကြဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီက G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံထိပ်သီးညီလာခံမှာတိတ်တွန်းပြောဆိုပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီမှာကျင်းပတဲ့အဲ့ညီလာခံကိုတက်ရောက်လာတဲ့ခေါင်းဆောင်တွေကိုသူကဗီဒီယိုကနေပြီးတော့တဆင့်မိန့်ခွန်းပြောတာပါ February ကလေးကစခဲ့တဲ့ဒီပဋိပက္ခအဆုံးသတ်ရေးအတွက်အချက်၁၀ချက်ပါကြိုတင်သတ်မှတ်ချက်ကိုလည်းသူကထပ်လောင်းပြောပါတယ်အဲ့ဒီတည်းမှာယူကရိန်းကနေရုရှားတပ်တွေလုံးဝဆုတ်ခွာဖို့ယူကရိန်းအချုပ်အခြာနေမြေအပြည့်အဝပြန်ပြီးတည်ဆောက်ဖို့ဆိုရလဲပါဝင်ပါတယ်G20 စီးပွားရေးအင်အားကြီးနိုင်ငံများထိပ်သီးအစည်းအဝေးအပြင်ပန်းကမ္ဘာခေါင်းဆောင်တွေတီးခြားတွေ့ဆုံလာမှာတော့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဟာတရုတ်သမ္မတရှီဂျင်ပင်နဲ့ဒီကနေ့တွေ့ဆုံပါတယ်။ဒီချိန်ထဲမှာဘေးရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလာဖရော့ဖ်ကလည်းတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးနဲ့ G20 အစည်းအဝေးအပြင်ပန်းမှာတီးခြားတွေ့ဆုံပါတယ်။အခု G20 အစည်းအဝေးကိုတော့တခြားနိုင်ငံတွေကထိပ်သီးခေါင်းဆောင်တွေတက်ရောက်ပြီးမြဲရုရှားသမ္မတပူတင်ကိုယ်တိုင်မတက်ရောက်ပဲနိုင်ငံရဲ့ဝန်ကြီးကိုပဲဆီလွတ်ထားပါတယ်ရှင်။
ောက်ကြီးလောင်စာမှာတုံးတဲ့ဓာတုပစ္စည်းတန်80ကိုဓာတ်မြေဩဇာအိတ်တွေကြားမှာအီရန်နိုင်ငံကနေရေမြင့်သွားမဲ့တင်မောပေါ်မှာဖွက်ယူလာခဲ့တာကိုအမေရိကန်ရေတပ်ကဖမ်းမိခဲ့တဲ့အကြောင်းအင်္ဂါနေ့ကပြောကြားပါတယ်။လက်နက်မောင်းခိုတင်မောတွေသွားနေကြဖြစ်တဲ့အိုမန်ပင်လယ်ကွေ့မှာလူဝင်မှာရှိရက်နေ့ကရပ်ထန့်ရှာဖွေခဲ့တာဖြစ်ပါတယ်။ရေမြင့်နိုင်ငံမှာအပြစ်ခတ်ရစဲရေးပြပြသွားပြီးတဲ့နောက်ပြင်သွင်းစစ်ဖြစ်နေတာနဲ့ပေါင်းများစွာကြာနေခဲ့ပါပြီ။ရေမြင့်နိုင်ငံဟာတာလာပစ်ဒုံးကျည်တွေနဲ့ဆော်ဒီအာရေဗျခေါင်းဆောင်တဲ့မဟာမိတ်တပ်တွေကိုပစ်ခတ်နေကြဖြစ်ပြီးအခုဖမ်းမိလိုက်တဲ့အမိုနီယမ်ပါကိုလိတ်တွေဟာဒုံးကျည်တရာစင်လောက်တဲ့လုံလောက်တဲ့လောက်စားဖြစ်ပါတယ်။အီရန်နိုင်ငံကဆော်ဒီအာရေဗျနိုင်ငံကိုချိတ်ချောက်လိုက်ချိန်မှာပဲရေမြင့်နိုင်ငံမှာရှိတဲ့ဟော်သီးစ်သဘုံတွေကိုလည်းပြန်လဲလက်နဲ့တတ်ဆင်ပေးလာတာပါ2014ခုနှစ်ကလေးကစပြီးကုလသမဂ္ဂအီရန်ကိုလက်နဲ့မတင်ပို့ရလို့ပိတ်ပင်ထားခဲ့ပါတယ်တနင်္လာနေ့တုန်းကတော့ဥရောပသမဂ္ဂ EU ကအီရန်နိုင်ငံပြည်ထောင်စုဝန်ကြီးအဘက်ဗာဟီဒီနဲ့တော်လိုင်းအစောက်တက်ကခေါင်းဆောင်တွေအပေါ်ဝင်လူ29ယောက်ကိုပိတ်ဆို့အရေးယူလိုက်ပါတယ်ဥရောပဟာအလင်းနဲ့မထဆင်ခြင်တရားကင်းမဲ့နေပြီးပိတ်ဆို့အရေးယူတာပေါ်မှာပဲအားထားနေတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနာဆာကနာနီကကြေညာချက်ထုတ်လိုက်ပြီးအီရန်နိုင်ငံတော်ပိုင်းသတင်းဌာနမှပေါ်ပြထားခဲ့ပါတယ
်။အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အဖွဲ့ဝင်27နိုင်ငံကထိပ်တန်းရာရှိတွေဟာဒီကနေ့ထိုင်းနိုင်ငံဘန်ကောက်မြို့မှာအစည်းအဝေးစတင်ကျင်းပပြီးတော့၄နှစ်အတွင်းပထမဆုံးအကြိမ် APEC အရာရှိတွေလူကိုယ်တိုင်တက်ရောက်တဲ့အစည်းအဝေးဖြစ်ပါတယ်။ကြာသပတေးနေ့မှာတော့ APEC ဝန်ကြီးများအဆင့်အစည်းအဝေးကျင်းပဖို့ရှိပြီးတော့တောက်ကြံတဲ့စနေမှာ APEC ထိပ်သီးညီလာခံကျင်းပမှာပါ။ APEC ညီလာခံတရားမင်းနိုင်ငံခေါင်းဆောင်နေတဲ့မှာ American ဒုသမ္မတ Kamala Harris တရုတ်နိုင်ငံသမ္မတရှီဂျင်းပင်ရုရှားဒုသမ္မတ Andrei Belousov ဩစတြေးလျဝန်ကြီးချုပ် Anthony Albanese ကနေဒါဝန်ကြီးချုပ် Justin Trudeau ဂျပန်ဝန်ကြီးချုပ် Fumio Kishida စင်ကာပူဝန်ကြီးချုပ် Lee Hsien Loong အင်ဒိုနီးရှားသမ္မတ Joko Widodo နဲ့ဖိလစ်ပိုင်သမ္မတ Ferdinand Marcos Jr. တို့လည်းပါဝင်ပါတယ်။အေပိညီလာခံကျင်းပနေတဲ့ကာလအတွင်းလုံခြုံရေးအရာဘန်ကောက်မြို့မှာအင်္ဂါကနေတောက်ကြအထိရုံးတွေပိတ်ထားပါတယ်။အစည်းအဝေးကျင်းပမဲ့မိဖုရားကြီးတည်ရီခေအထိမ်မတ်ခမဆောင်အနီနာတို့ရဲ့လမ်းမကြီးတွေနဲ့အေပိအစည်းအဝေးတက်ရောက်မဲ့ကိုယ်စားလှယ်တွေတဲခုံမဲ့ဟိုတယ်တွေရှိတဲ့နေရာတော်တော်များများလမ်းတွေကိုလည်းစနေနေ့ထိပိတ်ထားပါတယ်။ဘန်ကောက်မြို့တော်မှာ drone ရင်မပြန်တမ်းရအလေးမပြန်တမ်းရအကန့်အသတ်တွေထုတ်ပြီးတော့လုံခြုံရေးတပ်ဖွဲ့အင်အား3000ခွဲထိတိုးမြှင့်ပြီးတော့ချထားတဲ့အကြောင်းထိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်ဆန္ဒပြပွဲကျင်းပလူသူတွေကြိုတင်ခွင့်ပြုချက်ယူဖို့ထိုင်းလူမျိုးရေးအရာရှိတွေသတိပေးထားတယ်လို့ထိုင်းနိုင်ငံပုံရိပ်ထိခိုက်စေမဲ့လူရဲတွေကိုခွင့်မပြုဖို့ထိုင်းဝန်ကြီးချုပ် Prayut Chan-o-cha ကညွှန်ကြားထားပါတယ်ရှင်
အတန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 1953ညာလိုင်းထိုမီတာ25 kHz 1783ညာလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ညသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်စစ်တပ်ကအာဏာသိမ်းပြီးချင်းဖမ်းဆီးခံရတဲ့ဒါရိုက်တာမင်းထင်ကူကူကြီးနဲ့အစိုးရစော့ဖို့ခွားဒီကနေ့ပြန်လည်လွတ်မြောက်လာတယ်လို့နှိဆက်သူတွေကပြောပါတယ်။ဒါပေမဲ့အစိုးရစော့ဖို့ခွားကိုတော့ပြန်လွတ်တဲ့အင်းစိန်ထောင်ဘူးဝမှာပဲဆွဲဆိုချက်အစ်စ်တစ်ခုနဲ့ထောင်ထဲပြန်ခေါ်သွားတယ်လို့နှိဆက်သူတူက VOA ကိုအခုလိုပြောပါတယ်
။ကိုစော့ဖို့ခွားကနိုင်ရနာသူ့လွတ်တယ်ဒါပေမဲ့အပြန်ဖက်ဒီတိုင်းပြည်ဥပဒေပုံမှန်တစ်ခုနဲ့ဖတ်ပြီးတော့ตัวจารามูลุอโลปะอีเอสิจองอโชกูปูไลเดลุปิยาโกซอพุควารอมะลุกูบอกวยนอกะอมุตะมุฉัดฉัดเดโกโดมะซอรอมะตีดิตู้ยงโจโดมาเวบาปุ้มมาซอปิยามาโ
กซอรอซอพุควาเดไดเรคเตอร์เมนเทนกูกูจีโดโกสิกกองซีกาปุ้มมา55ขาวินเนทาวลานานิสีฉะมาทาดาผิดบีเมนเทนกูกูจีกาโดตะนิจอจาအချုပ်နောင်ခံပြီးတဲ့နောက်ဒီကနေ့ပြန်လွတ်လာတယ်လို့နှိဆက်သူတွေကပြောခဲ့တာပါစစ်တပ်ကအာဏာသိမ်းပြီးပြီးချင်းမှာပဲဖမ်းဆီးခံရသူတွေတဲ့အာဏာရ NLD ပါတီကခေါင်းဆောင်တချို့အပြင်ဒါရိုက်တာမင်းထွန်းကိုကိုကြီး88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမြအေးစာရေးဆရာမောင်သားချိုးအစိုးရစောဖို့ခွားနဲ့ဘာကတာကျောင်းသားခေါင်းဆောင်ကိုမင်းသွေးတစ်တို့ပါဝင်ကြပါတယ်အဲ့ဒီအထက်မှာကိုမင်းသွေးတစ်တယောက်ကတော့ပြန်လည်လွတ်မြောက်လာခဲ့ပြီဖြစ်ပါတယ် APP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့စည်ရင်းအရာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တက်ကြွလှုပ်ရှားသူနဲ့ဆန္ဒပြသူ16000ကျော်ဖမ်းဆီးခံရပြီး13000နီးပါးအကျဉ်းထောင်တွေထဲဆက်လက်ဖမ်းဆီးခံရဆဲဖြစ်ပါတယ်။ စစ်ကောင်စီကတော့ APB ရဲ့သတင်းတွေဟာချက်ကားဖော်ပြတာလို့တုတ်ပြန်နေရှိပါတယ်။အာဆီယံပါဝင်နိုင်ငံတကာအတိုင်းအဝန်းကတော့မြန်မာစစ်ကောင်စီအနေနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံရဲ့အကျဉ်းသားတွေကိုပြန်လည်လွတ်ပေးဖို့တောင်းဆိုနေပါတယ်
။မြန်မာနိုင်ငံတွင်ဒီမိုကရေစီနဲ့လူခွင့်ရေးကိုပွန့်ပွင့်လင်းလင်းထောက်ခံကူညီပြီးစစ်ကောင်စီလုပ်ရက်တွေကိုပြင်းပြင်းထန်ထန်ဝေဖန်တာမှာတောင်ကိုရီးယားနိုင်ငံဟာဒေသရင်းဦးဆောင်မှုယူထားတယ်လို့မြန်မာလူခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်တော်မင်ဒရူးစ်ကပြောပါရယ်ကုလအထူးကိုယ်စားလှယ်တော်မင်ဒရူးတောင်ကိုရီးယားကို9ရက်ကြာခီးစဉ်လာရောက်မယ်ဆိုတာတောင်ကိုရီးယားနိုင်ငံရဲ့ဌာနကလည်းထုတ်ပြန်ထားပါရယ်တောင်ကိုရီးယားဟာအာရှပစိဖိတ်ဒေသဒီမိုကရေစီရေးဦးဆောင်မှုအခမ်းအနားအရာမြမအကြက်တဲကိုဖြည့်ရှင်းပေးနိုင်မှုသူ့အနေနဲ့ဆွေးနွေးဖို့ရှိတယ်လို့ကုလအထူးကိုယ်စားလှယ်ကသူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်လာမယ့်နိုဝင်ဘာ16ကနေ21ရက်နေ့ထိတောင်ကိုရီးယားနိုင်ငံကိုသွားမှာလို့လဲဆိုပါတယ်။အဲ့ဒီမှာတော့အစိုးရတာဝန်ရှိသူတွေ၊ကုလအရာရှိတွေ၊နိုင်ငံရေးမူဝါဒဆိုင်ရာကျွမ်းကျင်သူတွေ၊အရက်ဖက်အဖွဲ့အစည်းတွေပြင်တောင်ကိုရီးယားရောက်မြန်မာလူမျိုးတွေနဲ့မြန်မာပြည်တွင်ရင်းနှီးမြှုပ်နှံကြတဲ့တောင်ကိုရီးယားလုပ်ငန်းကိုယ်စားလှယ်တွေကိုလည်းတွေ့ဆုံမယ်လို့ထုတ်ပြန်ထားပါတယ်ရှင်
။လေနဲ့တလားကျော်ခင်းနေခဲ့ကြတဲ့ရိုဟင်ဂျာတရားကျော်ကိုအင်ဒိုနီးရှားနိုင်ငံအာချေပြည်နယ်ကမ်းခြေမှာအင်္ဂါနေ့ကတွေ့ရပါတယ်။ဒုက္ခသည်တွေဟာမြန်မာနိုင်ငံကနေအနိုင်များလာတဲ့ပယ်လက်ခီးကိုထွက်ခဲ့တဲ့နောက်ဆုံးအုပ်စုဖြစ်မယ်လို့ယူဆရပါတယ်။အင်္ဂါနေ့မနေ့စောစောမူနာဆာပါရိုခရွာကကမ်းခြေပါဒေသခံတငါတွေကရိုဟင်ဂျာတရားကိုတွေ့ခဲ့ကြရတာပါ။ဒီအုပ်စုမှာအမျိုးသား65ယောက်အမျိုးသမီး28ယောက်နဲ့ကလေး18ယောက်ပါဝင်ကြတယ်လို့မော်ရာဘတ်တူရဲဌာနအကြီးအကဲဟာမန်ဆာပူထာကပြောပါတယ်။သူတို့အားလုံးဟာအားနဲ့စာလောင်နေကြပြီးကျေးရွာခမ်းမမှာယာယီနေရာချထားကကျမရေးစစ်ဆေးပေးဖို့ရှိပါတယ်။သူတို့ကမလေးရှားကိုဥတီသွားနေကြတာဖြစ်တယ်လို့ဒုက္ခသည်မိုဟာမက်အမင်က AB သတင်းကိုပြောပါတယ်။မရှားတို့ကလည်းအာချေပြည်နယ်ဘာရူယန် KN ကကမ်းခြေကိုရိုဟင်ဂျာဒုက္ခသည်114ယောက်တွေ့ခဲ့ရပါသေးတယ်။2019ခုနှစ်မှာမြန်မာစစ်တပ်ကအာဆာသမုံတွေကိုစစ်ဆင်ရေးဆင်နွှဲနေတော့မှာရိုဟင်ဂျာတွေဟာတိမ့်ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာဒုက္ခသည်တွေဖြစ်ထွက်ပြေးနေထိုင်ခဲ့ကြရတာပါ။အဲ့ဒီဒုက္ခသည်တွေဟာဒေသတွင်းကမွတ်စလင်နိုင်ငံတွေစီကိုပူကောင်းတဲ့ဘဝကိုရှာဖွေဖို့ပင်လယ်ကိုဖြတ်ပြီးခုလိုခီးထွက်ခဲ့ကြတာဖြစ်ပါတယ်
။အာဆီယံထိပ်သီးစည်းဝေးကာလကမ္ဘာခေါင်းဆောင်တရာဇင်ဂျိုကိုလက်ခံပြီးတွေ့ဆုံခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာသူ COVID-19 ရောဂါကူးစက်နေတဲ့အကြောင်းအတည်ပြုပြောဆိုပြီးတော့အင်ဒိုနီးရှားမှာကျင်းပနေတဲ့ G20 အစည်းအဝေးခီးစဉ်ကိုဆော့ပြီးတော့ဆုံးသက်လိုက်ပါတယ်။ပါလီကျွန်းမှာကျင်းပတဲ့စီးပွားရေးအင်အားကောင်းနိုင်ငံတွေရဲ့ G20 အစည်းအဝေးတက်ရောက်ဖို့ရောက်နေတဲ့အချိန်မှာသူက COVID-19 ရောဂါကူးစက်နေတဲ့အကြောင်း Facebook ကနေဝန်ကြီးချုပ်ဟွန်ဆန်ကအကြေညာပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲဖနွမ်းပင်မှာကျင်းပခဲ့တဲ့အာဆီယံနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွင်ဝန်ကြီးချုပ်ဟွန်ဆန်ဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်အပါအဝင်ကမ္ဘာခေါင်းဆောင်တွေကိုလက်ခံကျူးဇူးခဲ့တာပါ။ American Thamrat Imperio ကတော့ Thamrat Joe Biden COVID-19 ရောဂါကူးစက်မှုမရှိတဲ့အကြောင်းအာဆီယံစည်းဝေးကာလအတွင်းမှာကျန်းမာရေးဆိုင်ရာစည်းမျဉ်းတွေတိုင်လိုက်နာခဲ့ပြီးတော့ဝန်ကြီးချုပ်ဟွန်ဆန်နဲ့အနီးကပ်ထိတွေ့မှုမရှိတဲ့အကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ Phnom Penh မှာဝန်ကြီးချုပ်ဟွန်ဆန်လက်ခံတွေ့ဆုံခဲ့သူတွေထဲမှာကနေဒါဝန်ကြီးချုပ် Justin Trudeau တရုတ်ဝန်ကြီးချုပ် Lee Kyeong နဲ့အိန္ဒိယဝန်ကြီးချုပ် Narendra Modi တို့ပါဝင်ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုဥတင်မောင်တန်းနဲ့မမသင်အောင်တို့ပြောပြခဲ့တာပါဆက်လက်ပြီးတော့ကျွန်တော်တို့မော်လမြိုင်ဘက်ကပြစ်ခိုက်တိုက်ခိုက်မှုအခြေအနေနဲ့ရခိုင်ဘက်ကစစ်ပြေးဒုက္ခသည်တွေအခြေအနေကိုမတင်ပြပြမှာနိုင်ငံတော်တိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ရဲ့တရားရုံးချိန်အခြေအနေကိုပြောပြပါဦးမယ်နိုင်ငံတော်တိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပေါ်ဆွဲဆိုထားတဲ့အမှုတွေတဲ့ကနောက်ဆုံးကြံတဲ့အာဂတိလိုက်စားမှု၅မှုအတွက်ကြားနာစစ်ဆင်းနေရမှာစွပ်စွဲခံရသူတွေအနေနဲ့သမရာဦးဝင်းမြင့်ပထမအဆုံးချိန်ထွက်ဆိုပါတယ်။နောက်တစ်ပတ်ရုံချင်းမှာထပ်မံစစ်ဆေးသွားဖို့ရှိပြီးတော့သမရာဦးဝင်းမြင့်ကိုစစ်ဆေးပြီးရင်တော့အတိုင်းအမြန်ကဒေါအောင်ဆန်းစုကြည်ကိုဆက်လက်စစ်ဆေးသွားမယ်လို့လည်းပြောဆိုပါတယ်။ကိုဗစ်ကာလအသုံးပြုဖို့အတွက်ရဟရင်ငှားရမ်းတာဝယ်ယူတာနဲ့ပြုပြင်တာတွေမှာအခရီးလိုက်စားတယ်ဆိုပြီးဒေါအောင်ဆန်းစုကြည်နဲ့သမရာဦးဝင်းမြင့်တို့ကိုတရားစွဲဆိုထားတာပါ။ဒေါအောင်ဆန်းစုကြည်တို့ဘက်ကခုခံခြေပမဲ့တက်သေး3ဦးထက်မနည်းကိုဒေါအောင်ဆန်းစုကြည်ရှိနေတဲ့ဘက်ကတင်ပြထားတယ်လို့တရားရုံးစီရင်နေအရာသိရပါတယ်။စစ်ဆင်းမှုတွေအပြည့်အစုံအောင်တွန်းအားပေးနေတဲ့အတွက်နောက်ဆုံးကြံတဲ့အခရီးလိုက်စားမှု5ခုကိုဒီနှစ်မကုန်ခင်မှာအပြည့်အစုံအမိန့်ချနိုင်ပွဲရှိတယ်လို့လည်းတရားရုံးနဲ့နှိဆက်သူတွေကမျှော်လင့်ထားပါတယ်။ဒီကနေ့နေပြည်တော်အချင်းတောင်တရားရုံးအထူးတရားရုံးကိုလာရောက်တဲ့ဒေါအောင်ဆန်းစုကြည်ရော ဥဝင်းမြင့်မှာကျမ်းမာရေးကောင်းမွန်တယ်လို့တရားရုံးနဲ့နှိစက်သူတွေကပြောဆိုပါတယ်ဆွဲဆူထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဆိုဖို့စစ်ကောင်စီကပိတ်ပင်ထားပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်အပေါ်နိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအဂတိလိုက်စားမှုစတဲ့အမှုပေါင်း20နီးပါးနဲ့တရားစွဲဆိုပြီးလက်ရှိမှာအမှုပေါင်း15မှုအတွက်စုစုပေါင်း1026နှစ်ချခံထားရပါတယ်ဒီကနေ့စစ်ဆေးတဲ့အဂတိလိုက်စားမှု5မှုနောက်ဆက်တွဲဆွဲဆိုထားတဲ့အမှုတွေဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်တို့မော်လမြိုင်ဘက်ကပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုတင်ပြပေးပါမယ်။မွန်ပြည်နယ်မော်လမြိုင်မြို့အစွန်ဘက်မှာနိုဝင်ဘာလ14ရက်နေ့မနေ့ကညနေပိုင်းလောက်ကအာဏာသိမ်းစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေအကြားအပြန်အလှန်ပြစ်ခတ်ခဲ့ပြီးတဲ့နောက်မြို့အဝင်အထွက်ဂိတ်တွေမှာပုံမတင်းကျပ်စစ်ဆေးနေတယ်လို့ဒေသခံတွေကပြောဆိုပါတယ်။ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာအနီးကရပ်ကွက်တွေမှာလည်းအစည်းအဝေးဝင်ရောက်စစ်ဆေးတာတွေဖမ်းဆီးတာတွေရှိတဲ့အကြောင်းမြို့ကန်တချို့က VOA ကိုပြောပြခဲ့ပါတယ်။မော်လမြိုင်မြို့ကအခြေအနေသတင်းပေးပို့ချက်ကိုတော့မတ်စုမွန်ကဆက်ပြီးပြောပြပေးပါမယ်
။မွန်ပြည်နယ်မော်လမြိုင်မြို့အစွန်ဘက်ဇေယသီရိရပ်ကွက်မှာမြန်မာစစ်တပ်ကနေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တပ်ဖွဲ့ဝင်တွေရှိတယ်လို့တန်တရားရှိတဲ့အိမ်တိအိမ်ကိုဝင်ရောက်စီးနှင်ရှာဖွေတဲ့အချိန်မှာမနေ့ကအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့တယ်လို့မြို့ကန်တအူက VOA ကိုပြောပါတယ်။မြန်မာစစ်တပ်ဘက်ကအင်အားအလုံးအရင်းနဲ့ပိတ်ဆို့ဖမ်းဆီးခဲ့ပြီးတော့အပြန်အလှန်ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာတော့မော်လမြိုင်မြို့ရဲ့အဝင်အထွက်ဂိတ်တွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့မြို့ကန်တအူးကအခုလိုပြောပြပါဗျ
။အခုဒီလိုဆိုကြတော့ဒီမြို့အဝင်ထွက်တွေမှာတော့ပိတ်ဆို့စစ်ဆေးလေးကိုအနေနဲ့ပို့တင်းကြပ်လာတာပေါ့နော်။မြို့တွေမှာတော့ပုံမှန်သွားလာမှုတော့ပိတ်မပြတ်သေးဘူးပေါ့။ပုံမှန်ဖြစ်ပြီးရလည်းကျွန်တော်တို့လည်းဟိုမီးတွေဖြစ်လာတယ်ဒီပြတဲ့ချိန်မှာလည်းအင်အားရောက်တော့လာရှိမှာပေါ့ကားစီး90လောက်ရှိတယ်ဝိုင်းပိတ်ပြီးတော့ရေကြောင်းရောဒီကျွန်တော်တို့ဒီဂုံးကြောင်းပေါ့အကုန်ပိတ်ဆုပ်ပြီးတော့ခန်းနဲ့စီးတဲ့ပုံစံမျိုးအနေထားကိုတွေ့ရတာဟုတ်ပြီ PDF တွေခေါ်အောင်တဲ့အိမ်ကိုသူတို့အဝေးကနေနောက်တန်းနဲ့နှမ်းထုတယ်ထုပြီးတော့ကျွန်တော်တို့အပြန်အလှန်ပြစ်ခတ်တယ်အချိန်2နာရီလောက်ကြာတယ
်အပြန်အလှန်ပြစ်ခတ်မှုအတွင်းမှာတော့ရဲတပ်ဖွဲ့ဝင်တဦးနဲ့ရက်ကွက်အုပ်ချုပ်ရေးမှုရဲ့သားတဦးသေဆုံးပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကတဦးသေဆုံးအနည်းဆုံး4ဦးအဖမ်းခံခဲ့ရတဲ့အကြောင်းဒေတာခံ PDF အဖွဲ့ဝင်တချို့ကပြောပါတယ်ထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့တီးခြားအတည်ပြုချက်မရသလိုစစ်ကောင်စီဘက်ကလည်းတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးပြစ်ခတ်မှုတွေဖြစ်ပြီးတဲ့နောက်မှာတော့မြို့ပေါ်ကဌာနဆိုင်ရာလမ်းရှည်ကဖြတ်တန်းသွားလာခွင့်ကိုပိတ်လိုက်ပြီးဇေယသီရိရက်ကွက်အနီးတစ်ဝိုက်မှာလုံခြုံရေးတင်းကျပ်ထားတဲ့အကြောင်းလဲနောက်ထပ်မြို့ကန်တဦးကပြောပြပါတယ
်မော်ပြားမြို့မှာရှိတဲ့စခန်းတွေပေါ့ဒီစခန်းတွေအရှိန်အဟုန်ကိုပုံပိတ်လာတယ်ဖြတ်ခွင့်မပြီးတော့ဒီအဖြစ်အားရောဇီယာသုံးရောမျိုးစုံပတ်ချံတယ်။ညအိမ်ကြီးဝင်လည်းဖြစ်တယ်။ဆက်နဲ့ကြီးလည်းဖြစ်တယ်။ညညရောဖြစ်တာပေါ့ဒီကောင်။ညဆိုရင်အပြစ်ထွက်တဲ့လူကဖြစ်သမယ်။အဲလိုကောင်ဒီလိုပဲချမှာညအဲလိုကောင်ပြောတာနော်။ဖတ်ရတဲ့ပြစ်မယ်။ဒီလိုမျိုးတော့ဖွဲ့ရအဲလိုပေါ်ပြီးပြောတာ
။မနေ့ကဖြစ်ခဲ့တဲ့အပြန်အလှန်ပြစ်ခတ်မှုဟာည9နာရီဝင်းကျင်လောက်မှာပြီးဆုံးသွားတယ်လို့ဇီယာသီရိရက်ကွက်ဒေသခံတွေကပြောပါတယ်။စစ်ကောင်စီကိုထောက်ခံသူတွေလို့ယူဆရသူတွေရဲ့Telegram လူမှုကွန်ရက်မှာတော့မနေ့တုန်းကမော်လမြိုင်မြို့အနီးပစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက် PDF အဖွဲ့ဝင်6ဦးလက်နက်ခဲယမ်းတချို့နဲ့အတူအဖမ်းခံခဲ့ရတဲ့အကြောင်းရေးသားဖော်ပြနေကြပါတယ်ရှင
်။ဒါကတော့မော်လမြိုင်ဘက်ကပစ်ခတ်တိုက်ခိုက်မှုအခြေအနေတွေကိုမဆူမွန်ပြောပြသွားတော့ပါဆက်လက်ပြီးတော့ရခိုင်ပြည်ဘက်ကအခြေအနေကိုပြောပြပါအောင်မယ်။ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်မှာတိုက်ပွဲကြောင့်ဒေသခံတွေတောင်းချီထွက်ပြေးနေရသလိုစားနပ်ရိက္ခာနဲ့နေရာခိုင်ထိုင်ခင်းအခက်အခဲတွေကြုံနေရတယ်လို့ဒုက္ခသည်တွေကပြောပါတယ်ဒါအပြင်စစ်ကောင်စီကကုန်းလန်းရေလန်းတွေကိုပိတ်ထားတာကြောင့်စစ်ပေးဒုက္ခသည်ကူညီတွေအနေနဲ့သွားရောက်ကူညီဖို့ခက်ခဲနေကြတယ်လို့လည်းဒုက္ခသည်တွေကိုကူညီသူတွေကပြောပါတယ်ပုံနာကျွန်းမြို့နယ်ကစစ်ပေးဒုက္ခသည်တွေအကြောင်းသတင်းဖိပို့ချက်ကိုတော့ကိုစံကျော်ကတင်ပြပေးပါမယ
်ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြမစစ်တပ်တို့ပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့တယ်လို့စစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံ30ကျော်တိတ်ဆုံးခဲ့တဲ့အကြောင်းမြို့ခံတွေကပြောပါတယ်တိုက်ပွဲတွေကြောင့်တောင်းနဲ့ချီတဲ့ရွာသူရွာသားတွေဘေးလွရွာကိုထွက်ပြေးနေကြတဲ့အကြောင်းဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်ပုံနှကျွန်းမြို့နယ်ပရိသတ်ကျေးရွာကအမျိုးသမီးတူကတော့စစ်ကောင်စီတပ်ကတရွာလုံးကိုဒရုန်းတွေလေယာဉ်တွေနဲ့ပစ်ခတ်နေတာကြောင့်ပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကလေးကထွက်ပြေးခဲ့ရတာလို့ပြောပါတယ်လက်ရှိနေတဲ့ပန်နီလာကျေးရွာကဒုက္ခသည်စကန်ကိုရောက်ဖို့3ရက်လောက်ကြာတယ်လို့လည်းပြောပါတယ
်လေယာဉ်နဲ့ကိနေစီကကျွန်တော်တွေထွက်လို့ပြီးကြပါပြီလက်မှာညာအိတ်ခါပါပဲသွားချင်းမလေးတညာအိတ်ခါပါပဲရပိတကရဲ့ရှုပ်တပက်ကန်ရောမလေးတညာအိတ်ခါပြီးကြတပိတ်ညခါပါပဲ
ပါအိုးအိမ်ဒီကျွင်းတော့တရိတ်ဆိုင်ဒီကိုဥစ္စာကိုစည်းစွင့်ရှိဒီကိုစွမ်းခေါ်လို့လာလာတော့ရကျွန်တော်တွေအမျိုးကြီးဝန်ဝန်ရပါတယ်ကျွန်တော်တွေအခုနေ့ရောက်ဒီကိုပေကိုပေကိုတော့အရင်ပန်ရပါသေးလို့ကျွန်တော်တွေနင်းတယ်နဲ့အများစုတုံးနေပါတယ်ပုံနှံညွှန်းညွှန်းနဲ့ပြတ်ခတ်မှုတွေကြောင့်ကြေးရွာပေါင်း20ကျော်ကတောင်းတဲ့ခြေတဲ့ဒုက္ခတန်တွေဟာနေရာအတီတကြမရှိပဲဘေးလို့ရကိုထွက်ပ ွေတဲ့ကိစ္စမဟုတ်တာအဲ့ပုံစံမျိုးတွေရှိတယ်သူတို့လည်းချားကိုထိုးရောမှာတရက်ဒီရောမှာတရက်အဲ့လိုပုံစံမျိုးပြင်းနေကြတယ်ရှိတယ်ကိုသူတို့မှလည်းအဲ့လိုပြေတာမဟုတ်ဘူးဈေးတွေကလည်းတအားခေါင်ခိုင်းနေတာကိုကျဲဦးတစ်လုံးတော်မှ900 600လောက်ရှိတယ်အခု
ဒါအပြင်မြန်မာစစ်တပ်ကစစ်ဘေးဒုက္ခသည်ကုညီလုပ်ငန်းတွေကိုကန့်သတ်ထားတယ်လို့လမ်းဘက်ဆက်သွယ်ရေးတွေကိုလည်းပိတ်ပင်ထားတာကြောင့်ကူညီကယ်ဆယ်ရေးလုပ်ငန်းတွေအခက်အခဲကြုံနေရတဲ့အကြောင်းသူကဆက်ပြောပါတယ
်အခက်အခဲတွေကဆိုရင်တော့ဟိုအခုကဟိုတချို့နေရာတွေတောလာလို့မရဘူးလမ်းဘက်ဆက်သွယ်ရေးတွေဟိုအကုန်လုံးပိတ်ထားတယ်အပုံစံမျိုးတွေရှိတယ်ကိုတချို့ရော်တွေမှာဆိုရင်ဟိုမျိုးနဲ့လည်းအလန့်ဝဲတယ်ဒီကလည်းဟိုအနှွေးတွေပို့လို့မရဘူးအဲ့ရော်တွေမှာဆိုရင်အနှွေးတွေမရှိလို့ဟိုမိန်းလေးမမွှေးရဘူးဟိုဒရုန်းတွေနဲ့ပစ်တာတွေရှိတယ်မိန်းမင်းအပုံစံမျိုးတွေရှိတယ်တချို့အကြီးပိုင်းတွေအသက်အကြီးပိုင်းတွေဆိုရင်လူ3-5000လောက်ဖျက်ထားရတာမျိုးဟိုညာဟိုဆောင်းရတယ်ဆိုတော့အေးတားများတာကိုအပုံစံမျိုးတွေတော့ရှိတယ်ကို
လက်ရှိရခိုင်ပြည်နယ်ကမြို့နယ်တချို့မှာရခိုင်လက်နက်ကင်အဖွဲ့အေးနဲ့စစ်တပ်အကြားနေတိုင်းနှိပါတိုက်ပွဲတွေဖြစ်ပွားနေပြီးမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေတိုက်လေယာဉ်တွေနဲ့ပစ်ခတ်တာတွေကြောင့်အရသာတချို့ထိခိုက်ဒေဆုံဒဏ်ရာရတာတွေလည်းတိုးလာနေတဲ့အကြောင်းအေးအဖွဲ့နဲ့ရခိုင်ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့အရသာတွေထိခိုက်ဒေဆုံတဲ့ကိစ္စသတင်းထုတ်ပြန်တာမရှိသေးပါဘူးဒါ့အပြင်မြန်မာစစ်တပ်ကရခိုင်ပြည်နယ်အတွင်းမှာအေးအေးလက်နက်ကင်အဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးရွာသားတော်တော်များများကိုဖမ်းဆီးထားတဲ့အကြောင်းရခိုင်ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ဒါကတော့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုကုစံကျော်ပြောပြသွားတာပါ VO ရဲ့အင်္ဂါနေ့ညဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အိန္ဒိယနယ်စပ်ဘက်ကအခြေအနေကိုစပီပြောပြပေးပါအောင်မယ်အိန္ဒိယမြန်မာတမှုနယ်စပ်ဂိတ်ကိုဒီကနေ့နိုဝင်ဘာလ15ရက်နေ့ကစပြီးတော့၃လပိတ်လိုက်ကြောင်းမဏိပူရအစိုးရကကြေညာလိုက်ပါတယ်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးစိုးရိမ်စရာအခြေအနေတွေရှိသလိုတရားမဝင်ဝင်ရောက်လာနိုင်တဲ့မြန်မာနိုင်ငံသားအရေးအတွက်တွေလည်းများလာနိုင်တာကြောင့်နေဇက်ဂိတ်ကိုပိတ်လိုက်ရတာလို့မဏိပူရအစိုးရကအကြောင်းပြပါတယ်နေဇက်ဂိတ်ပိတ်လိုက်တဲ့အခြေအနေသတင်းပေးပို့ချက်ကိုတော့မတ်စုမြန်မွန်ကဆက်ပြီးပြောပြပေးမှာပါ
မြန်မာနိုင်ငံနဲ့မိုင်250လောက်ထိဆက်နေတဲ့မဏိပူရပြည်နယ်မှာအရင်ကလည်းအခုလိုနေဇက်ပိတ်လိုက်တဲ့ညင်ညာချက်တွေမဏိပူရအစိုးရကထုတ်ပြန်ခဲ့ဘူးတယ်လို့နေဇက်မှနေထိုင်သူတွေကပြောပါတယ်အခုထုတ်ပြန်ချက်ထွက်လာပြီမဲ့နှစ်နိုင်ငံဖြတ်တန်းသွားလာခွင့်အရင်အတိုင်းရနိုင်အောင်မယ်လို့မျှော်လင့်တဲ့အကြောင်းတမှုနယ်စပ်မှနေတဲ့ဒေသခံတယောက်ကပြောပါတယ်
။ကောင်းတိုင်းလဲလို့ကတော့ထုတ်ပြန်တာတွေတော့ရှိပါတယ်ဒါပေမဲ့သွားလို့လာလို့ကတော့နောက်ပိုင်းတော့အဆင်ပြေသွားတဲ့အရာတွေများပါတယ်ဟုတ်ကဲ့။ဒီလိုမီနီဘူးဒီနေစွာတော့ဒီလိုပဲ follow လိုက်တဲ့ကြံကြည်တွေထုတ်လိုက်တာပဲ။အောက်မှာတော့သွားလို့လာလို့ရအောင်သွားလို့အဆင်ပြေကြပါလေ။ဘာပြောလို့ဆိုသူကလည်းလိုအပ်ချက်ရှိတယ်ကိုယ်ကလည်းလိုအပ်ချက်ရှိတယ်ကနဘီလိုကန်ယုံမီတုံကန်မီပေါ့သင်ပြောင်းသွားလာကြတာပါပ
ဲ FM လို့ခေါ်တဲ့နှစ်နိုင်ငံသွားလာခွင့်သဘောတူညီချက်နဲ့သွားလာမှုတွေကို November 15ရက်ဒီကနေ့ကစပြီးတော့3လရာကြီးပိတ်လိုက်တာပါ Nezak Gate တွေတရားဝင်ဖွင့်လှစ်တဲ့အချိန်အထိပိတ်ထားမယ်လို့မဏိပူရအစိုးရကထုတ်ပြန်ပါတယ်အိန္ဒိယနိုင်ငံတဲကိုတရားမဝင်ဖြတ်ကျော်တာနဲ့မူရစေပေါင်ခိုလုပ်ငန်းတွေကိုတားဆီးဖို့မြန်မာနဲ့ထိစပ်နေတဲ့မဏိပူရနယ်စပ်တစ်ချောင်းမှာရဲကင်းစခန်းပေါင်း34ခုတည်ဆောက်နေပြီလို့မဏိပူရပြည်နယ်အစိုးရကပြီးခဲ့တဲ့အောက်တိုဘာလတုန်းကပဲကြေညာခဲ့ပါတယ်။တမှုနယ်စပ်မှာရှိတဲ့ကုန်တယ်တယောက်ကတော့အိန္ဒိယဘက်ကအခုလို3လကြာပိတ်မဲ့ကြေညာထားပေမဲ့လည်းကုန်စည်တချို့တော့ခွင့်ပြုနိုင်တယ်လို့ပြောပါတယ်
။ Oh low zero ကိုကျွန်တော်ကကုန်တယ်ဒီအကတော့ပြီးရတော့ပယ်လို့ရမယ်ထင်ပါရဲ့။အလုပ်ကတော့တော့ပြည်တယ်လို့အင်ဂျာတက်ခါတော့ကျင်လာလိုက်တာပဲနော်။ဟောဒီကိတဲ့ပြည်တယ်ဆိုတာလည်းသူဒီအင်ဂျာရဲ့မှာတော့ပြည်တယ်ဒီမြန်မာကတန်းကြီးဖွင့်တာရှိရယ်။အဲ့ဒါဒီပြည်ချင်တာနေ
။မဏိပူရပြည်နယ်ရဲ့ခရိုင်၅ခုဟာမြန်မာနိုင်ငံနဲ့မိုင်250လောက်ထိဆက်နေပြီးတော့အဲ့ဒီမှာ3မိုင်လောက်ကပဲခြံစည်းရိုးကာထားတာလို့ဒေသခံတွေကပြောပါတယ်။2021နောက်ပိုင်းမြန်မာဘက်ကတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်တာများလာမှာကိုစိုးရင်ကြောင့်မဏိပူရအာဏာပိုင်တွေကမကြသေးခင်ကပဲထုတ်ဖော်ပြောဆိုခဲ့ပါတယ်မြန်မာပြည်ရင်းကစီးရေးပဋိပက္ခတွေနဲ့နိုင်ငံရေးအခြေအနေတွေကြောင့်ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသတွေမှာရှိတဲ့ဒေသခံတောင်းနဲ့ချီဟာနီးစပ်ရာအိန္ဒိယနယ်တွေကိုထွက်ပြေးခိုးလုံနေကြပါတယ်ရှင
်မဆုမြမွန်ပြောပြသွားတာပါဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစောင်းပါကိုတင်ပြပါမယ် အမေရိကန်သမ္မတတက်တန်းဝဲလွတ်တော်ရွေးကောက်ပွဲတွေမှာအထက်နဲ့အောက်လွတ်တော်နေရာစလုံးမှာ Republican တွေကအများစုအနိုင်ရဖို့အားခဲမျှော်လင့်ထားခဲ့ပေမဲ့ထင်သလိုဖြစ်မလာခဲ့ပါဘူး။ပြီးခဲ့တဲ့တနင်္လာနေ့အထိရရှိထားတဲ့နောက်ဆုံးမဲတွေအရ2023ခုနှစ်မှာစတင်မဲ့လွတ်တော်တက်တန်းအတွက်အထက်လွတ်တော်မှာဒီမိုကရက်တွေကအမှတ်နေရာ50အနိုင်ရရှိသွားပြီဖြစ်ပါတယ်။ VOA သတင်းတော့အာဆာအပစတီပေးပို့ထားတဲ့သတင်းကိုတော့မိဆက်လက်ပြီးတော့မတ်အီတန်စင်ကတင်ပြပေးမှာဖြစ်ပါတယ်။
အမေရိကန်အထက်လွှတ်တော်နေရာအများစုကိုဒီမိုကရက်ပါတီကိုယ်စားလှယ်တွေရသွားပါပြီ။လွှတ်တော်နှစ်ရက်လုံးမှာဒီမိုကရက်ပါတီကအရှုံးနဲ့ရင်ဆိုင်ရလိမ့်မယ်လို့ခန့်မှန်းထားခဲ့ကြပြီးမြဲလေ။သရဘိုင်ဒန်ပါတီကမျှော်လင့်ထားသလောက်မရှုံးခဲ့ပါဘူး။နေဗာဒါပြည်နယ်အတွက်တောင်အမေရိကနယ်ပယ်အထက်လွှတ်တော်အမတ်တယောက်အနေနဲ့ဒီမိုကရက်ပါတီကနေပထမဆုံးရွေးကောက်တင်မြှောက်ခံခဲ့ရတဲ့လက်ရှိအထက်လွှတ်တော်အမတ်ကက်သရင်းကော်တက်စ်မတ်စတိုကပြိုင်ဘက်ပြည်နယ်တရားသူကြီးချုပ်ဟောင်းအက်ဒမ်လက်ဆော့ကိုမဲနှင်းငင်နဲ့အနိုင်ရသွားပါသည်။အခုလိုဒီမိုကရက်ကိုယ်စားလှယ်ကအနိုင်ရလိုက်တာကြောင့်သမ္မတဘိုင်ဒန်အတွက်ကြံ့နေသေးတဲ့နောက်နှစ်နှစ်တက်တန်းအတွင်းမှာဒီမိုကရက်တွေကအထက်လွှတ်တော်မှာလူများစုအဖြစ်နဲ့ဆက်ရှိနေပါပါ။ဒီတိုင်းဆိုရင်နယူးယောက်ပြည်နယ်ဆိုင်ရာဒီမိုကရက်အထက်လွှတ်တော်အမတ်ချက်ရှူမာကလူများစုခေါင်းဆောင်အဖြစ်ဆက်ရှိနေအောင်မှာဖြစ်ပါလေ။ရွေးကောက်ပွဲအောင်နိုင်မှုတွေနဲ့ပတ်သက်ပြီးကမ္ဘောဒီးယားနိုင်ငံကိုရောက်နေစဉ်သမ္မတဘိုင်ဒန်ကအခုလိုချီးကျူးပြောဆိုသွားခဲ့ပါသည
်။လွှတ်တော်ထဲမှာဒီမိုကရက်လူအများစုခေါင်းဆောင်အဖြစ်ဆက်ရှိနေမဲ့အမတ်ရှူမာကိုဂုဏ်ပြုပါတယ်အခုဂျော်ဂျီယာပြည်နယ်ပေါ်အာရုံစိုက်နေပါတယ်လက်ရှိအခြေအနေကိုအားရပါတယ်ကျွန်တော်ကတော့အကောင်းမြင်တတ်တဲ့သူတယောက်ပါအကျိတ်နဲ့ရှင်ပြန်ရအောင်မယ်ဆိုတဲ့အဖြေထွက်တဲ့အပေါ်အာအာတင့်တာတော့မရှိပါဘူးနားလဲပါတယ်ဝင်လဲတာပါတယ်ကျွန်တော်တို့ကိုယ်စားလှယ်တွေရဲ့ရည်သွေးကောင်းမွန်တာပေါ်လွင်တယ်လို့ထင်ပါတယ်
Republican Party ကိုစားပြုဝင်ရွေးခံတဲ့ကိုယ်စားလှယ်တွေအရေးသွေးမကောင်းဘူးလို့ Republican အထက်လွှတ်တော်လူနည်းစုခေါင်းဆောင် Mitch McConnell ကပြောခဲ့ပူပြီးတော့သူ့လိုပဲဝေဖန်တဲ့တခြားသူတွေလည်းရှိပါလိမ့
် Candidate quality matters
ကိုယ်စားလှယ်လောင်းတွေရဲ့အရေးသွေးကအရေးကြီးပါတယ် Republican တွေကအစွန်းရောက်တယ်လို့အများကမြင်နေကြပါတယ်ဒါမှန်တယ်ဖြစ်စေမှားတယ်ဖြစ်စေ American ပြည်ထောင်စုတွေကအစွန်းရောက်မှုတွေကို American ပြည်သူတွေအခုချက်ချင်းပြင်ဆင်မှဖြစ်ပါမယ်ဒါမျိုးအခုတွေ့နေရပါတယ်
Republican Party အတွက်သမ္မတဟောင်းဒေါ်နယ်ထရမ့်တရားရွေးချယ်ထားတဲ့ကိုယ်စားလှယ်တွေလည်းထင်သလောက်မအောင်မြင်ခဲ့ကြပါဘူး။ထရမ့်အားပေးတဲ့ Republican ကိုယ်စားလှယ်နာမည်ကြီးဆရာဝန်ဒေါက်တာမမတ်အော့စ်ကဒီမိုကရက်ကိုယ်စားလှယ် John Fetterman ကို Pennsylvania ပြည်နယ်အထက်လွှတ်တော်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ပါလိမ့်။ Arizona ပြည်နယ်မှာလည်း Republican Blake Masters ကဒီမိုကရက် Mark Kelly ကိုရှုံးနိမ့်ခဲ့ပါလိမ့်။
So honored that Arizona has entrusted
American ပြည်ထောင်စုအထက်လွှတ်တော်မှာနောက်ထပ်6နှစ်ထပ်ပြီး Arizona ပြည်နယ်ကိုကိုယ်စားပြုခွင့်ရတဲ့အတွက်ဂုဏ်ယူမိပါတယ
်အထက်လွှတ်တော်မှာအမတ်နေရာအခု50ရဲ့မဲအပြင်ဒုသမကမလာ Harris ကလည်းအဆုံးဖြတ်မဲပေးခဲ့တာကြောင့်ဒီမိုကရက်တွေကအထက်လွှတ်တော်မှာလူများစုဖြစ်ဆက်ရှိနေတော့မှာပါအထက်လွှတ်တော်နေရာအတွက်ရွေးကောက်ပွဲရလအားလုံးဒီပါရနေပြီဖြစ်ပြီးဂျော်ဂျီယာပြည်နယ်တခုပဲကျန်မာတော့တယ်ဂျော်ဂျီယာပြည်နယ်မှာတစ်ဖက်ဖက်ကအနည်းဆုံးမဲအားလုံးရဲ့50ရာခိုင်နှုန်းကျော်ရမှအနိုင်ပေးတာဖြစ်ပါသည်ဒါကြောင့် American ဘောလုံးသမားဟာ Republican ကိုယ်စားလှယ်လောင်း Herschel Walker နဲ့ Democrat Party ကလက်ရှိအထက်လွှတ်တော်အမတ် Raphael Warnock တို့ကဒီဇင်ဘာလ6ရက်နေ့မှာတကြောပြန်ပြီးရှင်ပြန်ကြအောင်မှာဖြစ်ပါသည်Republican ရော Democrat ပါတူမတာကူမတာဖြစ်နေတဲ့အောက်လို့တော့အတွက်ရလက်အသေးစားမထွက်သေးပါဘူ
း Whatever the outcome
ဘလို့ရလက်ပဲထွက်ထွက်တခြားတစ်ဖက်ကတိုင်းပြည်ကိုဆွဲချသွားတာကိုပြန်အဖက်ဆဲဖို့တိုင်းပြည်ကိုကောင်းတဲ့လမ်းကြောင်းပေါ်ကိုပြန်တင်နေကြပါတယ
်အထက်လွှတ်တော်မှာတော့ Democrat တွေလူများစုနေရာရသွားပြီးဖြစ်ပါတယ်မဲရီကိုဆက်လက်ရည်တွက်နေစေဖြစ်ပြီးတော့အောက်လို့တော့မှာဘဲပါတီအများစုအနိုင်ရမလဲဆိုတာကိုဒီနေ့ပတ်အနေနဲ့အကြမ်းမှအဖြစ်ဖက်လာမှာဖြစ်ပါတယ်ရှင်
ဒါကတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစောင်းပါကိုမတ်အီတန်စင်ကတင်ဆက်ခဲ့တာပါအမေရိကန်သမ္မတတက်တန်းဝဲလွှတ်တော်ရွေးကောက်ပွဲမှာဒီမိုကရက်တစ်အသာစီးရသွားတဲ့အကြောင်းကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ် VOA ရဲ့အင်္ဂါနေ့ညဘက်အတန်လွင်အစီအစဉ်ကိုလိုင်းနိုမီတာ19လိုင်းနိုမီတာ25နဲ့လိုင်းနိုမီတာ32တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်မကြာမီပါပဲမြန်မာနိုင်ငံရေးအခြေအနေပေါ်မှာတိုင်းရင်းသားအင်အားစုတစ်ခုဖြစ်တဲ့ RCSN နဲ့ဆက်သွယ်မေးမြန်းချက်ဒါအပြင်အပတ်စဉ်ကဏ္ဍတပုတ်တွေကိုဆက်လက်တင်ဆက်ပေးဖို့စီစဉ်ချပါရခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒဲချင်းဒဲလီယာကပဲဖြစ်ဖြစ် VUE Flux application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာပါခင်ဗျာ။မင်္ဂလာပါ VOA American အတန်ရဲ့အင်္ဂါနေ့ညဘက်အတန်တွေအစီအစဉ်တွေကိုလိုင်းနိုမီတာ19 kHz 15539လိုင်းနိုမီတာ25 kHz 11893လိုင်းနိုမီတာ32 kHz 9335တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။မကြာမီချိန်တွင်းမှာပဲကျွန်တော်တို့လက်ရှိမြန်မာနိုင်ငံ၏အကြအတဲပေါ်မှာဖြစ်ရှင်းဆောင်ရွက်တဲ့နေလန်းနေနဲ့ပတ်သက်ပြီးတော့ RCSSN တွေ့ဆုံမေးမြန်းချက်ဒါအပြင်လေဆံမှာပြန်တန်းကြမဲ့သူများစတဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုပထမအဦးဆုံးအနေနဲ့ကတော့တွေ့ဆုံမေးမြန်းချက်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အပြေရှာရမှာအပြစ်ခတ်ရစဲရေး NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီအကြားနိုင်ငံရေးသဘောတူညီချက်တွေအရင်ရောက်ဖို့လိုအပ်တဲ့အကြောင်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS မဟုတ်ဦးဆောင်ကော်မတီဝင်ဦးဆိုင်လျန်းက VOA ကိုပြောဆိုပါတယ်။နိုင်ငံရေးသဘောတူညီချက်တွေရရှိပြီးမှ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဒါမှမဟုတ်အခြေခံဥပဒေနဲ့ပတ်သက်တဲ့ဆွေးနွေးချက်တွေစတင်သင့်တယ်လို့သူ့ရဲ့သဘောထားကိုပြောဆိုပါတယ်။ရှမ်းပြည်နယ်အတွင်းကလက်နက်ကင်အင်အားစုတွေအကြားနားလည်မှုကွဲလဲလွဲမှားတာတွေကိုလည်းတွစ်ဆုံဆွေးနွေးဖို့သူကကမ်းလှမ်းပါတယ်။ဦးဆိုင်လျန်းကို VOA မြန်မာပိုင်းအစီအစဉ်ကဦးသိန်းထိုက်ဦးကချင်းမိုင်မြို့မှာတွစ်ဆုံမေးမြန်းထားပါတယ်
။ဟုတ်ကဲ့ဆိုင်လန်ကူလိုကျွန်တော်ချင်းမိုင်မှာလာတော့တွစ်ဆုံမေးမြန်းခွင့်ပေးတာကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ
ကျွန်တော်တို့သိထားသလောက် RCSS အနေနဲ့ဒီမြန်မာစစ်တပ်နဲ့အပြစ်ခတ်ရစဲရေး NCA လက်မှတ်ရေးထိုးထားတယ်လက်ရှိတွေ့ဆုံဆွေးနွေးပွဲတွေလည်းမှာလဲကိုယ်စားလှယ်တွေတက်ရောက်နေတယ်လို့သိရပါတယ်ခင်ဗျာအဲ့တော့တွေ့ဆုံဆွေးနွေးပွဲတွေအခြေအနေမှာတိုင်းရင်းသားအခွင့်အရေးတန်းတူရေးတင်ပြချက်တွေပေါ့ရောက်အောင်မြင်ပါပြီလားတွေ့ဆုံဆွေးနွေးပွဲအခြေအနေအကြံပြုရှင်းပြပြပါခင်ဗျာ
ဟုတ်ကဲ့ပါဟုတ်ဟိုဖိတ်ခေါ်ချက်ရပါတော့ဖိတ်ခေါ်ချက်ရကျွန်တော်တို့တိုင်းနာတွေရဲ့လူလားချက်ပေါ့လေအဲ့မှာပုံမင်းလင်းဆွေးနွေးလို့ရတယ်ဆိုပြီးတော့အဲ့ဒါနဲ့ကျွန်တော်တို့ဖက်ကလည်းဒါပုံမင်းလင်းနောက်ပြီးတော့ NC ထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်တယ်လို့ပေါ့လေဖြစ်တဲ့အလျောက်ဆွေးနွေးဖို့ကိုလည်းကျွန်တော်တို့ကဟိုဖြစ်စေချင်တော့အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီဆွေးနွေးပွဲကိုတွားရောက်ခဲ့တာဖြစ်တယ်ပေါ့
โอเค
ปรมาတစ်ခေါက်မှာတော့ဟိုပြောတို့လို့ပေါ့ဟိုလွတ်လပ်တင်ပြခွင့်ရှိခဲ့တယ်ကျွန်တော်တို့ဟိုတင်ပြချင်တာလေကျွန်တော်တို့တင်ပြနိုင်ခဲ့တယ်ပေါ့ဒါပေမဲ့ဒုတိယတစ်ခေါက်မှာတော့ဟိုဟိုအခင်းချင်းပြောင်းလဲသွားတော့
ဟုတ်โอเคပြောင်းလဲသွားတယ်ဆိုတာက
ဒုတိယတစ်ခေါက်ကျတော့ဒီဆွေးနွေးမှုကကျတော့ရှင်းပြရင်တော့ပထမတစ်ခါကတော့ဟိုလွတ်လပ်ပွင့်လင်းလင်းဆွနွေးနိုင်တဲ့အခြေအနေပေါ့လေဒါပေမဲ့ဒုတိယတစ်ခါကျတော့ဒီဟိုဟိုစစ်တပ်ကဆက်တပ်လုပ်ထားတဲ့ဥစ္စာပေါ့ဒီအခင်းချင်းပုံစံဖြစ်သွားတာပေါ့တစ်ဖက်ကပဲကျင်းပတဲ့အခင်းချင်းပုံစံဖြစ်သွားတာပေါ့
ဟုတ်ကဲ့အဓိကဒီစံတိုင်းသားတွေရဲ့အခွင့်အရေးတွေ RCS အနေနဲ့ဘာတွေကိုအဓိကတောင်းဆိုပါလဲခင်ဗျာ
ကျွန်တော်တို့ကတော့ဥစ္စာလေဒီပြောသလိုပေါ့ဒီဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကြီးဖြစ်စေချင်တယ်အဓိကတော့ဟိုတာပေါ့နော်ဟုတ်ဟုတ်ဟုတ်ဟိုရှင်းပြောရင်တော့ပြင်းပြောရင်တော့လေဒီဟို1963မှာတင်ပြခဲ့တဲ့ဖက်ဒရယ်မှုပေါ့အဲတုန်းကလည်းပြောတာတော့ဥစ္စာပါတော့ရှမ်းမှုပေါ့နော
်
အဲ့ဒီအတိုင်းရက်တည်ပြီးတော့ဥစ္စာပေါ့ဒီဖက်ဒရယ်နဲ့ပတ်သက်တာတွေတင်ပြခဲ့တာ
โอเคครับ
อ
ะกูကျွန်တော်သိရသလောက်ပေါ့เนาะဒီမြန်မာစစ်ကောင်စီဘက်ကကန့်လန့်တာကဒီအပြစ်ခံရဆက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုနေကြားဆောင်တက်အသွင်ပြောင်းဖို့ဆိုပြီးတော့ပြောတာဒီရှိပါတယ
်
ဒီပုံမှာရော RCSS ရဲ့သဘောထားဘယ်လိုရှိပါလဲခင
်ဗျဟိုကျွန်တော်တို့နဲ့တော့တိုက်ရိုက်ပြောတာမရှိဘူးဗျဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေကျွန်တော်တို့နဲ့တော့ဒီကိစ္စတွေဒီလိုဖျက်မယ်ဆိုပြီးတော့ပြောတာမရှိဘူးဒါပေမဲ့ဒီနေချာစောင့်တက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အမြင်ပေါ့နော်ကျွန်တော်တို့အမြင်ကတော့ဟိုကျွန်တော်တို့ဖြစ်စေချင်တာဟိုပြီးနေတက်ပေါ့လေအဲ့ဒါတွေတကယ်လို့ဖက်ဒရယ်ဖြစ်လာပြီဆိုလို့ရှိရင်ပြီးနေအတွက်အလုံးရှိတက်တယ်ရှိတယ်ဆိုတာကျွန်တော်တို့အဲ့ဒါရှိတာပေါ့ဒါအဲ့ဥစ္စာပါတော့နေချာစောင့်တက်နဲ့တော့ဟိုတခြားစီဖြစ်လိမ့်မယ်ထင်တယ်ပေါ့
ဟ ဟုတ်ကဲ့
ဟုတ်
ဟုတ်ဟိုနေကြားဆောင်တက်ရဲလို့မဟုတ်ဘူ
းမဟုတ်ဘူး
ဒီဖက်ဒရယ်ပြည်ထောင်စုထဲမှာပါဝင်တဲ့တက်အနေနဲ့
အာဟိုပြည်ထောင်စုထဲမှာဖြစ်တဲ့ပြည်နယ်အဖွဲ့ဝင်ပေါ့လေပြည်နယ်အဖွဲ့ဝင်အာပြည်နယ်ရဲ့အာပြည်နယ်စောင့်တက်ပေါ့
ဟုတ်ကဲ့
ဟုတ်ဟုတ်
နောက်တစ်ခုကဒီ MCA လက်မှတ်ရေးထိုးခဲ့တဲ့ခုနှစ်ကာလအတွင်းမှာအခုနောက်ပိုင်းဒီစစ်တကအနာသိမ်းပြီးနောက်ပိုင်းမှာအပြောင်းလဲတွေအားလည်းရှိလာပါတယ
်ဟုတ်တယ်
ဟိုအပြစ်ခက်ရဆဲခဲ့တဲ့နေရာတွေမှာပဲတချို့မှာတိုက်ပွဲတွေပြန်ပြီးတော့ဖြစ်လာတာမျိုးနောက်ပြည်တွင်းမှာလည်းတနက်ကင်ပြိပကတင်းမာမှုတွေရှိနေပါတယ်အဲ့တော့ NCA ဒီအပြစ်ခက်ရဆဲရေးသဘောတူညီချက်ရေးချိန်မှာမထိခိုက်နိုင်ဘူးလားခင်ဗျဒီသဘောတူညီချက်ပေါ်မှာတိုင်းသားအလုံးကခက်ခဲမှာမှာရှက်နေသေးပါပဲလား
အာဟိုဟိုဒါတော့တစ်ဖက်ချင်းတော့တူမှာမဟုတ်ဘူးပေါ့အဲတစ်ဖက်နဲ့တစ်ဖက်ချင်းရဲ့အခြေအနေပြောင်းလဲရတဲ့အခြေအနေပေါ်မူတည်ပြီးတော့အာဒီရက်တည်မှုကတော့မတူဘူးလို့ပြောရမှာပေါ့တစ်ဖက်နဲ့တစ်ဖက်ဒါပေမဲ့ကျွန်တော်တို့ RCSS အနေနဲ့ကတော့ဒီအာပြောရင်တော့ဒီ NCA မထိုးခင်ပေါ့လေအဲအဲ့မှာ bilateral ceasefire agreement နဲ့ရှိတာပေါ့အဲအဲ့ဒါတွေဒုစပေါ့ဒါတွေအကောင့်တွေဖော်နေအောင် NCA ရပေါ့လေအာမာလောက်တဲ့နေရာမှာအာဟိုမြေပြင်မှာပေါ့ဟိုထိတွေ့မှုတွေမရှိအောင်ဆိုပြီးတော့အာဥစ္စာပေါ့ဟိုဟိုဟိုညှိနှိုင်းမှုတွေရှိတာပေါ့လေအတိတ်ကတော့မြေပြင်မှာထိတွေ့မှုတွေမရှိအောင်ပေါ့ဟု
တ်ဟုတ်ကဲ့အခုကျွန်တော်တို့ဒီဆွေးနွေးပွဲအပေါ်မှာကျွန်တော်တို့တွေ့တဲ့လောက်ပေါ့နော
်
ဟိုစစ်ကောင်စီဘက်ကပြောတာက2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲခြင်းနဲ့ဆိုလို့ရှိရင်လွတ်တော်လမ်းကြောင်းပါပဲပြောင်းနိုင်နေဆိုပြီးတော့ပြောပါတယ်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကလည်းတိုင်းရင်းသားဖွဲ့စည်းတွေနဲ့ဒီမြန်မာစစ်တဲ့အကြမ်းမှာညှိနှိုင်းတဲ့အခါမှာတချို့သဘောတူညီမှုအကုန်လုံးမရတာရှိတယ်လို့ကျွန်တော်နားလည်ပါတယ်အဲ့တော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ RCSS ရဲ့သဘောထားကိုဘယ်လိုရှိပါလဲခင
်ဗျဟိုကျွန်တော်တို့ရဲ့ဒုစပ်ပေါ့2008နဲ့ပတ်သက်ပြီးတော့ NCA ရပြောရမယ်ဆိုလို့ရှိရင်တော့ဟိုဟိုအာနိုင်ငံရေးတဘောတူညီချက်တွေရရှိအောင်ကျွန်တော်ဆွေးနွေးကြမယ်ပေါ့အာဟိုဘယ်လိုပြောမအောင်နိုင်ငံရေးလမ်းပြမိပုံရပေါ့အာဆွေးနွေးမယ်ဆွေးနွေးပြီးတော့ရလာတဲ့နိုင်ငံရေးဆွေးနွေးချက်အဖြေတွေအပေါ်မှာမူတည်ပြီးတော့မှအာ2008ကိုဟိုဟိုပြင်ဆင်တာပဲဖြစ်ဖြစ်ပေါ့လေဟိုအဲ့လိုဖြစ်တော့မယ်လို့ကျွန်တော်ကအဲ့လိုမြင်တာပေါ့ဟုတ်ဟုတ်အာဆိုလိုတာကတော့ဒီအတိတ်ကတော့နိုင်ငံရေးတဘောတူညီချက်တွေပေါ်မှာမူတည်မယ်ပေါ့
ဟုတ်ကဲ့နိုင်ငံရေးသဘောတူညီချက်တွေရပြီးမှပဲ
ဟုတ်တယ်ဟုတ်
တယ်အောင်ရှိဖွဲ့စည်းပုံအခြေခံဥပဒေကိစ္စကိုဆွေးနွေးကြမယ
်ဟုတ်တယ်
ဆွေးနွေးသဘောမျိုးပေါ့နော
်
ဟုတ်ကဲ့
အဲ့လိုဖြစ်တင်တာပေါ့
ဟုတ်ဟုတ
်
ကဲ့ရှမ်းပြည်နယ်အတွင်းမှာဒီလူမျိုးပေါင်းစုံနေထိုင်ကြတယ်အခုဒီပြိပခတွေဂျာမာအခုဖြစ်လာတဲ့စည်ရင်တင်းမှာဟိုပြိပခတွေဂျာမာကျွန်တော်တို့ဒီလောက်ရှမ်းပြည်နယ်အတွင်းမှာလည်းအဲစစ်ဘေးဒုက္ခတွေ
တ
ော်တော်များပါတယ်ခင်ဗျ
ဟုတ်တယ
်ပြိပခတွေလည်းအဲ့ဒီစစ်ဘေးဒုက္ခတွေကိုကြီးပံပွေးကိစ္စတွေမှာရောဂျန်တဲ့တိုင်းသားဖွဲ့စည်းတွေနဲ့ညှိနှိုင်းဆောင်ရွက်တာမျိုးရှိပါသလားဘယ်လိုတွေလုပ်နေကြပါသလဲခင်ဗျအ
ာဥစ္စာအတိတ်ကတော့ဥစ္စာပေါ့နော်ဒီအာထိခိုက်အာထပ်ပြေးနေရတဲ့ပြည်သူတွေပေါ့အာအဲ့ဒါသူတို့ရဲ့အစဉ်ပြေးရေးအတွက်အများအားဖြင့်တော့လူမှုဖွဲ့စည်းတွေပေါ့လေအာ CBO CSO တို့နောက်ပြီးတော့ INGO တို့နဲ့ပူးပေါင်းပြီးတော့ဟိုဟိုကူနိုင်တလောက်အာကူနေတယ်ပေါ့ဟုတ်ဟုတ်
ဟုတ်ကဲ့ဒီနေရာမှာအခုအရင်တော့ဆိုလို့ရှိရင်ဒီပြည်ရင်းငြိမ်းချမ်းရေးအပြစ်ခက်ရဆဲရေးလို့ပြောတဲ့အခါမှာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပဲပြောကြပြီပဲအခုစစ်တပ်ကအနာသိမ်းပြီးနောက်ပိုင်းမှာတခြားနိုင်ငံရေးအင်အားစုတွေလက်နက်ကိုင်အဖွဲ့တွေလည်းပေါ်လာတာတွေရှိပါတယ် NUG အစိုးရပေါ်လာတယ် PDF လက်နက်ကိုင်အဖွဲ့တွေလည်းနယ်မြေသူနယ်မြေဒေသလိုက်လှုပ်ရှားတာမျိုးတွေရှိတော့ဒီအဖွဲ့တွေအပေါ်မှာရောအာဇီအစစ်သဘောထားဘယ်လိုရှိပါလဲခင်ဗျာ
ဟိုကျွန်တော်တို့မြင်တာကတော့လေဒီဥစ္စာပေါ်ဒီဖြစ်ပေါ်လာတဲ့အာနိုင်ငံရေးအင်အားစုပေါ့အာဒါမှမဟုတ်ဒေါ်လာရေးအင်အားစုတွေပေါ့ဒါအားလုံးကနိုင်ငံရေးကြောင့်အာဖြစ်တဲ့အာဥစ္စာပေါ်အင်အားစုတွေလို့ကျွန်တော်တို့အဲ့လိုမြင်တာပေါ့နော်အဲ့လိုမြင်တဲ့အလျောက်ဟိုနိုင်ငံရေးရအာဖြစ်တဲ့ပြဿနာတွေကြောင့်နိုင်ငံရေးရဖြည့်ရှင်းတင်တယ်လို့ကျွန်တော်ကတော့ဟိုမြင်တာပေါ့လေဟုတ်ဟုတ်
ဟုတ်ကဲ့
ဆွေးနွေးဖြစ်စဉ်တင်တယ
်ဟုတ်ကဲ့အင်းဤချင်းထိုင်းနိုင်ငံရဲ့အခန့်ကဏ္ဍပေါ့ထိုင်းနိုင်ငံရဲ့ရောအာဒုံတရားကူညီပံ့ပိုးမှုတွေရပါလားဒုက္ခသည်တွေကူညီရေးဒီငញ្ញံရေးကိစ္စတွေမှာ
အတိကတော့ဥစားလေဒီယူရီးယားဖက်ကတော့ဟိုပြောတို့လို့ပေါ့နော်နှစ်ရှည်လမ်းများစွာပေါ့အာသူတို့ကလည်းဟိုကူညီပံ့ပိုးခဲ့တာအာရှိတာပေါ့လေအာဒါပေမဲ့ဒီ loss ရဖြစ်နေတဲ့ပြဿနာတွေပေါ့ဒီအတိကတော့လူမှုဟိုဟိုပါတော့ဟိုပံ့ပိုးရေးပေါ့လေအာဒါတွေနဲ့ပတ်သက်ပြီးတော့ဟိုသူတို့ကူတင်းတလောက်တော့သူတို့ကူတယ်လို့ပဲဟိုပြောရမှာပေါ့ဟုတ
်မကြသေးခင်တော့ပဲရှမ်းပြည်နယ်အတွင်းမှာရှိတဲ့လည်းကံဖွဲ့စည်းတွေပြည်စုံဆွေးနွေးဖို့ညှိနှိုင်းကြဖို့ဆိုပြီးတော့ဟိုကျွန်တော်တို့ကြားလိုက်ပါတယ်ဟိုတချိန်တည်းမှာပဲဟိုဂျန်နဲ့ SSPB တို့နောက် PNL တို့နဲ့ပြဿနာပြိပခဖြစ်သလိုလိုသတင်းတွေလည်းထောက်လျှောက်ထွက်လာပါတယ်အခုညှိနှိုင်းဆွေးနွေးနေတဲ့အချိန်တွေရောရှိပါရဲ့လားတိုးတက်မှုအနေအထားတွေရောရှိပါလဲ
ဟိုခုလောဆယ်မှာပေါ့ဟိုကျွန်တော်တို့အဖွဲ့စည်းအားလုံးနီးပါးကိုကျွန်တော်တို့စာနဲ့ကမ်းလှမ်းတာပေါ့နော်အာကျွန်တော်တို့ရဲ့အာလောက်အာဟိုရီမန်းထားတဲ့ဥစ္စာပေါ့လေဟိုပုံစံကတော့ဟိုပထမကနူးနေနဲ့အာတွေ့ဆုံမယ်ဟိုစာရင်ရေးမယ်ပေါ့အာစာရင်ရေးစာနဲ့ကမ်းလမ်းပြီးတော့ဟိုပြီးမှပဲဥစ္စာပေါ့ဒီအာလူကိုယ်တိုင်အာတွေ့ဆုံရေးပေါ့ဒီတွေ့ဆုံရေးဆိုတဲ့နေရာမှာကျွန်တော်တို့ဖက်ကအာဖြစ်စေချင်တဲ့ဆွေးနွေးမှုပုံစံပေါ့အာအဲ့ဒါတွေကျွန်တော်ကကမ်းလမ်းပြောပြမယ်နောက်ပြီးတော့သူတို့ဖက်ကအာဖြစ်ချင်တဲ့ဟိုဆွေးနွေးမှုပုံစံတွေဘယ်လိုဖြစ်စေချင်လဲဘာတွေဆွေးနွေးချင်လဲအဲအဲ့ဒါတွေပထမတော့ကျွန်တော်တို့အဲ့ဒီသဘောထားတွေပဲအရင်ယူချင်တယ်ပြီးမှပဲဒီသဘောထားတွေရယူပြီးမှပဲဒီဥစ္စာပြောရင်တော့လေဒီဆွေးနွေးမှုပုံစံကိုကျွန်တော်တို့ဘယ်လိုလုပ်မလဲဆိုတာအဲ့ဒါတော့ဟိုဒုတိယအဆင့်အနေနဲ့တွားချင်တာပေါ့ဒါပေမဲ့ခုလောဆယ်အနေနဲ့ကတော့ကျွန်တော်တို့ဟိုပြောထုတ်လို့ပေါ့ကျွန်တော်တို့ဒီရှမ်းပြည်အတွင်းမှာရှိတဲ့အဖွဲ့အစည်းတွေကလည်းတိုင်းနာလက်နက်ကန်ဖွဲ့စည်းတယ်လည်းများတာပေါ့အဲ့လိုများတဲ့နေရာမှာဟိုကျွန်တော်တို့ဥစားပေါ့ဒီနားမလည်မှုတွေပေါ့လေအာကြောင့်အာဘဲအာတိုက်ပွဲတွေဖြစ်တယ်လို့ကျွန်တော်တို့အနေနဲ့ကတော့အဲ့လိုမြင်တာပေါ့ဒါမို့လည်းကျွန်တော်တို့ကဟိုတစ်ဖက်နဲ့တစ်ဖက်အာဆွေးနွေးနိုင်တဲ့အခွင့်အရေးတွေဖန်တီးမယ်ဆိုလို့ရှိရင်တော့ဟိုနားလည်မှုတွေတည်ဆောက်နိုင်မယ်အဲ့ဒီနားလည်မှုတွေတည်ဆောက်နိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကြားမှာရှိမဲ့ပြဿနာတွေကျွန်တော်တော်တော်လေးဖြေရှင်းနိုင်မယ်လို့ကျွန်တော်အဲ့လိုယုံကြည်လို့ဟိုကမ်းလှမ်းတာပေါ့နော်ဟုတ်ဟုတ
်ကျေးဇူးတင်ပါတယ်ဆိုင်လန်တော့
ဟုတ်ကဲ့ပါ
ကျေးဇူးတင်တယ်ကု
ဟုတ်ကဲ့ပါ
ကုတကလာပြီးတော့တွေ့ရတော့
ဟုတ်ကဲ့ပါရတယ်ဟု
တ်ဟုတ်ဒါကတော့မြန်မာပြည်နိုင်ငံရေးအကြအတဲတွေကိုဖြေရှင်းနိုင်မဲ့နည်းလမ်းနေနဲ့ပတ်သက်ပြီးရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSF ဘိုးဦးဆောင်ကော်မတီဝင်တူဖြစ်တဲ့ဦးဆိုင်လျန်ကို VOA ကဦးသိန်းထိုင်ဦးကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့အပတ်စဉ်ကန္တာတပုတ်ဖြစ်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ဆက်ပါတော့မယ်ဒီတစ်ပတ်မှာလေးစားမှာပြန်တန်းကြသူများဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်လူသားတွေရဲ့ဘဝရှင်သန်ရည်တည်မှုတွေမှာတစ်ခါတလေမမျှော်လင့်ထားတဲ့ဘဝတစ်ခုလုံးပြောင်းလဲသွားတဲ့အဖြစ်အပျက်အတွေ့အကြုံတွေကိုရင်ဆိုင်တတ်ကြရပါတယ်မြန်မာနိုင်ငံမှာဖြစ်သွားခဲ့တဲ့စစ်အာဏာသိမ်းလိုက်တဲ့ဖြစ်စဉ်ကလည်းမြန်မာပြည်ကအစိုးရဝန်ထမ်းတချို့ရဲ့ဘဝတွေအပြောင်းအလဲဖြစ်သွားခဲ့ရပါတယ်တိုင်းတစ်ပါးကိုရောက်သွားပြီးဘဝတွေဆက်ရှင်သန်နိုင်ဖို့ကိုယ်ရည်မှချက်ယုံကြည်ချက်တွေပြည့်ဝလာစီဖို့ကြိုးစားနေရသူတွေအကြောင်းကိုဒီတစ်ပတ်မညွညွလွန်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာနားတော်တာဆင်နိုင်ပါပြီ
ဆိုင်တစ်ခုရဲ့မိဖို့ကြောင့်တွေမှာတာဝန်ယူပြင်ဆင်ချက်ပြုတ်ရသူတွေဟာအချက်ပြုတ်ကျွမ်းကျင်တဲ့စဖို့မှုတွေဖြစ်ကြပါတယ်။ဒါပေမဲ့အခုလိုစဖို့မှုအကူတာဝန်ယူပြီးချက်ပြုတ်ကြော်လော်ပေးနေတဲ့သူတယောက်ကတော့သူ့ဘဝမှာတစ်ခါမှမိဖို့ရဲဝင်စဖို့မှုအဖြစ်မလုပ်ကင်ဘူးတဲ့သူတူပါပဲ
။ဒီလိုမျိုးပြည်သူတွေဒုက္ခရောက်မြင်ရင်းတာအဲ့လိုမျိုးအဲကြောင့်စီလံလောက်တာဖြစ်တယ်။ဒီထိုင်းကိုရောက်တော့အများကြီးခက်ခဲတယ်ပေါ့လန်ကြီးရာစားမလို့များကျွန်တော်တို့ကလည်းစီဒီအန်ကလည်းရတော့တယ်ဝင်လမ်းကြောင်းနဲ့လာလို့မရအောင်လမ်းကနေတော့အစင်းစင်းတောင်းအစင်းစင်းဖြတ်ပြီးတော့ဒီထိုင်းနိုင်ငံကိုရောက်လာခဲ့နိုင်ငံသားလည်းရတကားမရောက်ဘူးဒီဒါသာစကားခက်ခဲတယ်ရှိတယ်ပြီးရင်ဒီအလုပ်တွေကလည်းမပြောဘူးကိုမလုပ်ဘူးတဲ့ဟာလည်းပါတယ်အဲ့လိုမျိုးဟုတ်ကဲ့ခက်ခဲတယ်အများကြီးပါ
စိုးရဝန်ထမ်းအဖြစ်ကနေစွန့်ခွာခဲ့ပြီးတဲ့နောက်ရောက်တဲ့အရာမှာရတဲ့အလို့လောက်ကင်နေရပေမဲ့သူ့လောက်ရဲ့အတွေ့နောင်တမရဘူးမမှားဘူးလို့တော့ယုံကြည်နေသူလည်းဖြစ်ပါတယ
်ကိုယ့်ရဲ့ယုံကြည်ရပေါ့လဲကကိုကဒီလမ်းရှောက်ခဲ့တယ်ကိုကပြည်သူအတွက်စွန့်လုပ်ခဲ့တယ်ပေါ့စီဒီယန်လောက်တာဆိုတော့ကိုကျိုးအတွက်တော့မဟုတ်ဒီပြည်သူတွေဒီကောင်လိုချင်တဲ့ဟာကိုဒီမိုကရေစီကြံလေရရှိဖို့အဲဒီကိုကယုံကြည်ပြီအဲ့ဒါကိုဆွန့်လွတ်လိုက်တယ်ကိုရဲ့ယာတူးတွေအကုန်လုံ
နောက်ထပ်စားတောက်ဆိုင်တစ်ခုမှာပဲရတဲ့အလုံလုံရင်ဘဝအတွက်ရှင်သန်နေရသူတူကတော့ကိုမင်းပြေဆုံးပ
ါကျွန်တော်ကတော့ဆောက်လုပ်ရေးဝန်ကြီးဌာနမှာငယ်တန်းအင်ဂျင်နီယာနေရသူနဲ့2016ထဲကတာဝန်ထမ်းဆောင်ခဲ့တာဝန်ထမ်းဆောင်ခဲ့ပြီးမဲ့ဒီ2021ဒီလိုဒီတိုင်းပြည်အနာသိမ်းတဲ့အချိန်မှာဗျာဗျာဒီစနစ်ဆိုပြီးအောက်မှာဆက်လက်အလုပ်လုပ်မလုပ်ချင်တော့တဲ့အတွက်ကျွန်တော်တို့တိုင်းပြည်ကနေထွက်ခွာခဲ့ရတာပေါ့ဗျာဟုတ်လိုင်းငယ်ငယ်တွေကမိဘနဲ့အတူတူနေခဲ့တယ်ဗျာအတူတူနေခဲ့တယ်ဆိုတော့ဒီလိုရုပ်တရက်ကြီးကျွန်တော်တို့ခွဲခွာလိုက်ရတယ်ဆိုတော့အတွက်မိသားစုတော့လွမ်းပါတယ်ဒါပေမဲ့လည်းကျွန်တော်တို့ကဘာကိုလက်ခံရမလဲဆိုတော့ဒါကျွန်တော်တို့ကအသက်ရှင်သန်နေသေးတယ်မိသားစုနဲ့ဆက်တွေ့ရသေးတယ်တချို့တချို့တော့လူတွေဆိုရင်အဲဘယ်လိုပြောမလဲအသက်အနေရကြီးကြီးမားမားဆုံးရှုံးလိုက်ရတယ်ဗောဗျာသူတို့ဆိုရင်သူတို့မိသားစုနဲ့လုံးဝမဆက်တွေ့နိုင်တော့ဘူးဗျာအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကတော့ဘယ်လိုပြောမလဲလက်ခံရတယ်ဗောဗျာအဲ့ဒီဝေးတတိယပြိမဲ့လဲကျွန်တော်တို့ကလက်ခံရတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့လွှမ်းရင်လဲဘယ်လိုပြောလဲမိသားစုနဲ့ဖုံလေးပဲပြောတယ်ပြီးတော့ကိုကဟိုကြိုးစားတယ်ဗောဗျာအလုပ်ကိုကြိုးစားကြိုးစားလုပ်တဲ့အတွက်တတိတော့ရတယ်ဒါပေမဲ့လဲလက်ခံလိုက်ပါရဲ့ဗျာတချို့လူတွေဆိုအသက်တွေပြီးတော့တာရှိတယ်အဲတိုင်အသက်ပြီးသွားတဲ့သူရဲ့ကောင်းတွေစာနာပြီးတော့ကျွန်တော်တို့ကအဲ့ဒီတတိယတဲ့စိတ်တွေကတော့သူ့လူလူပျောက်သွားတာပေါ့ဗျာဟုတ်
တိုင်းတစ်ပတ်မှာဒံပေါက်ချက်တဲ့အလုပ်လုပ်ရင်ဘဝရည်တည်နေရတဲ့ကိုအေးတို့ဇနီးမောင်နှံကလည်းမိရထားဝန်ထမ်းဘဝကနေရှောင်ထွက်လာကြသူတွေဖြစ်ပါတယ်
။တခြားတိုင်းပြည်ရောက်လာရဆိုတော့နေသားထိုင်သားကြဖို့အတွက်ကြိုးစားပါတော့။အလုပ်ကိုင်းနဲ့အဝန်ဝင်ကြဖြစ်အောင်တော့ကြိုးစားပြီးနေရတာပေါ့။အဲတခါလေးဘယ်လိုပြောမလဲကိုနေခဲ့တဲ့နေရာကိုလောက်ခဲ့တဲ့အလုပ်ကိုင်းကိုမိဘဆွေမျိုးအကုန်လုံးတော့သတိရပေါ့။ကိုရည်တည်တာမဟုတ်တဲ့အတွက်အစဉ်အတော့ဒီနေရာတော့မဟုတ်ဘော့ဒါပေမဲ့ဒီကျောင်းနိုင်ငံအေဂျင့်သွားတဲ့အချိန်ကိုအစိုးရတက်လာချိန်ဒါတွေကအကုန်လုံးကိုနေရာကိုပြန်ရောက်ပြီးအဆင်ပြေသွားကြမှာပဲဟုတ်အဲ့ဒီခိုက်ဒီခိုက်တန့်လေးကိုတော့ကိုကခက်ခဲလေးကိုတော့ကြော်ဖြတ်နေရမှာပေါ့ဟုတ်ကဲ့
ထိုင်းနိုင်ငံမှာရှိတဲ့မြန်မာစာသင်ကျောင်းလေးတစ်ခုမှာတစ်ဖက်ကစာလဲသင်တစ်ဖက်ကကလေးတွေစားတောက်ရေးအတွက်ပါတာဝန်ယူလုပ်ကင်ပေးနေရသူကတော့ CDM ဆီယာမမခင်လေးပ
ါဥပ္ပနောတွေ့တာပေါ့ကျမတို့ကငါတို့ကတော့မြန်မာနိုင်ငံမှာနေလို့ကတော့အဆင်မပြေတော့ဘူးပေါ့နော်နောက်ကကိုတနည်းအားရှောင်မယ်ဆိုလို့ရှိရင်လည်းသူတို့ကလိုက်ဒုက္ခပေးမှာပဲလေကိုနေတဲ့အိမ်ကြီးပါလေပေါ့နော်အဲ့ဒီလိုဆိုသူကိုကြောင့်လည်းသူများကိုဒုက္ခမရောက်စေချင်ဘူးပေါ့ရောက်စေချင်တော့အဲ့နဲ့ဒီဘက်ကိုဟိုအသိနဲ့ပေါ့နော်အဲ့ဒီမျိုးသွားချင်းနေပေါ့ဆိုတော့အဲ့သူတို့ကကူညီပြီးတော့လာတယ်လာတော့လမ်းမအဲ့ပွဲစားမကောင်းဘောနော်ကျမတို့လည်းတခါမှမရောက်ဘူးဆိုတော့လေအဲ့နဲ့ပဲလာလိုက်တော့ဟိုလမ်းမမိသွားတယ်ပေါ့မိသွားတယ်မိသွားတဲ့ခါကျတော့မိရတဲ့ကောင်ကပဲဘယ်လိုပြောမလဲရောက်ခန်းကြီးကျမတို့မိရလမ်းကြီးရှောက်သွားသေးတယ်တော်တော်လမ်းရှောက်သွားတယ်နောက်ကမိုးရေထဲမှာပေါ့နော်အဲ့တညာလုံးတော်ကြီးထဲမှာအိတ်ရတယ်အဲ့ပြီးတော့အဲလမ်းလျှောက်လမ်းလျှောက်လူရတဲ့အဲ့မှာကျမကြီးမကောင်းဘူးနော်အဲ့လူပြောရမယ်အဲ့လိုမျိုးခက်နဲ့လာပြီးတော့မှရောက်ခံနေပြီဆိုတော့မှမိသွားတာမိသွားတဲ့ခါကျကျမတို့အဲ့အချုပ်ထဲမှာပေါ့နော်အဝတ်စားလည်းဘာမှအဝတ်တစ်ထည့်ကူတစ်ခုနဲ့ပဲဆယ်ရက်နေခဲ့ရတယ်ဆယ်ရက်နေပြီးရစတော့ပြန်ပြီးတော့မြန်မာနိုင်ငံဘက်ကိုပြန်ပို့ရပေါ့ပြန်ပို့ရအဲ့မှာ quarantine တွေပဲပြန်ရတယ်ဝင်ပြီးရတယ်ကျမအဲ့မှာ quarantine ဝင်ပြီးထွက်တာနဲ့နှစ်ရက်လောက်ပဲနေရတခါတခြားပွဲစားနဲ့အခုညတောင်းပြန်တက်လာတယ်အလုပ်ကတော်တော်နဲ့မရဘူး။နောက်ပိုင်းကျတော့အတိအကျမှနေအလုပ်ရှာပြီးရ လှုပ်ရှားပြီးတော့အလုပ်သွားယူတော့တန်ယုံမှလှုပ်ရတယ်။တန်ယုံမှလှုပ်ရတယ်ကအဆင်မပြေဘူးတော်တော်တတိထားတယ်။ဘာဖြစ်လို့ဆိုသူတို့ကလက်တွေညက်တာပေါ့ဆက်နေလေအဲ့လိုမျိုးပြတဲ့ခါကျတော့အဲတော်တော်ကြီးကိုတတိထားလေကွာကိုလည်းတစ်ခါမှအဲ့လိုမျိုးမလှုပ်ဘူး။ဟောပေါ့အခုကလည်းမျိုးပေါ့တန်ယုံမှလှုပ်ခါတဲ့ခါကျတော့အရန်ကိုတော်တော်ဘယ်လိုပြောစိတ်ရဲ့ရန်လှုပ်ရှားတော်တော်ကိုကြောက်တာ။ဟောဆိုလက်များပြတ်သွားရင်တော့ကိုရေပေါ့နော်အာနာပြန်ရလို့နိုင်တဲ့ခါကျတော့ရှင်ဒီလိုမျိုးစာသင်ပို့တော်အစီအပြေပါမလားကိုကိုတတိထားနေပေါ့ဆိုသူကအဲ့လိုမျိုးဆက်ကြီးရအကြီးကြီးဆိုတော့လက်တွေပါအဲ့လိုမျိုးညက်တယ်ကျမရှိမှလည်းနှစ်ယောက်ပေါ့နော်အဲ့လိုမျိုးလက်ညှိုးနဲ့အဲ့လက်မနဲ့ပြတ်သွားတာအပြတ်သွားတယ်သူတို့ဒီဘက်ကတိတ်ပြီးတောင်းအောင်ယူမှုတိတ်မရှိဘူးတထေးရအဲကြောင့်မို့တော်တော်ကိုအဲအလုံးလုံးတဲ့ခါကျတော့တော်တော်ငဲ့ကြခဲ့ရတယ်အဲကိုမှထောက်ထားရမရှိဘူးလေအဲကြောင့်မို့သူတို့ဟိုလိုပြောမှဂျင်းနိုင်ငံမှာထောက်ထားပြည်စုံမှာအလုတ်ကအဆင်ပြေတာအဲ့တော့သူများမလုတ်ချင်တဲ့နေရာမျိုးပေါ့ဗတ်မရှိရဲ့အဲ့ဒီမျိုးနေရာမျိုးမှာကျွန်တော်ကအလုံးလုံးပါတော့ဟုတ်ထောက်ထားမပြည်စုံတဲ့ခါကျတော့သူများဟိုဘယ်လိုပြောမလဲအလုပ်ကောင်းကောင်းကောင်းတဲ့နေရာမဟုတ်ဘူးပေါ့နော်အင်းအဲ့လိုမျိုးပေါ့ဟုတ
်ကျေးဇူးတင်ပါတယ်နောက်တစ်ယောက်နောက်တစ်ယောက်လက်ဖို့တပြီပါအောင်နောက်တစ်ယောက်အဲနောက်တစ်ယောက်ကမမဆိုတာဗမာလေမမဆိုရဲစကားလုံး yes ပုံနဲ့စားတယ်တွေ့ပြီပေါ့ okay
မူလာတန်းကျောင်းဆရာလေးကိုအောင်မင်းကလည်းမြမပြည်တဲကလည်းအခက်ခဲအများကြီးကိုကြောဖြတ်ပြီးတိုင်းတစ်ပါးကိုရှောင်တင်းခဲ့ရသူဖြစ်ပါတယ
်အနာသိမ်းရဲ့အခါမှာကျွန်တော်တို့ရဲ့ပုံမှန်ဘဝမရှိတော့အမှန်ဘဝမရှိတော့ကျွန်တော်တို့ဆန္ဒတွေပြရတယ်ဆန္ဒပြတပိတ်တွေဖြူခွင်းခံရတယ်ဇဝင်းခံရပြီးတဲ့အခါကျကျွန်တော်တို့မြို့တွေမှာဆိုလဲအပြစ်ခံရတာပေါ့နော်ကလေးတွေကြရတယ်ကလေးတွေရှိပြစ်လိုက်တဲ့အခါမှာဆန္ဒပြရတဲ့လူမရှိတော့အရှိလောက်နေသွားဘူးကျွန်တော်တို့ကြောက်ကြားတပိတ်တွေလောက်ရတယ်အဲ့ဒီကြောက်ကြားတပိတ်တွေမှာဆိုကျွန်တော်ခက်ခက်ခဲခဲလောက်ခဲ့ရတာပေါ့ကျွန်တော်ရွာဝင်စီးတယ်ပေါ့နော်ကျွန်တော်အိမ်လာတယ်ချောင်ပြေးရတာပေါ့နော်ကံကောင်းတော့ကျွန်တော်အနေညာပါအိမ်မှာမအိပ်မိတာထိုင်အောင်လာရမယ်ဆိုပြီးတော့ကျွန်တော်စုံဖြည့်ဖြည့်ချပြီးတော့လာတဲ့အခါမှာကျွန်တော်လမ်းမှာအခက်အခဲရအများကြီးပဲအများကြီးပဲအာကျွန်တော်တို့ကပုံမှန်လမ်းနေအပေါ်လမ်းနေလာလို့မရတဲ့ခါကျတော့အောက်လမ်းနေလာတော့ဒုက္ခတွေကအများကြီးပဲပွဲစားကြောက်ရတာနဲ့သူတို့ရဲ့စစ်စခန်းတွေကိုကျွန်တော်တို့ဖြတ်ပြီးတော့လာတဲ့အခါမှာသူတို့လက်ထိုးတာတွေလည်းတွေ့ရတယ်ပေါ့နော်ကျွန်တော်တို့ကားအောက်မှာမှောက်ပြီးတော့လိုက်ရတာမျိုးအသက်ရှူကြက်နေတဲ့ဓာတ်နေခံရတာကိုတောင်းရလဲအများကြီးတက်ရတယ်ချီချင်းဆိုလည်းအများကြီးချောက်တယ်ထမင်းငတ်ခဲ့တာလည်းနှစ်ပတ်လောက်ရှိတယ်လမ်းမှာတလနဲ့ခုနှစ်ရက်လောက်ကြာထိုင်းပလိတ်အဖမ်းခံရတယ်ကျွန်တော်၃ကာ၄ကာလုံးမိတာဆိုတော့၄ကာလုံးမိတယ်လုံးလုံးမိပြီးတော့ကျွန်တော်အရှုပ်ထဲမှာရက်၂၀ကျော်ကျော်လောက်ကြာသွားတယ်အဲ့ဒီကနေပြန်ထွက်ပြီးတော့တစ်ခါနေစားကူပြန်ရောက်တစ်ခါပြန်တက်မှတစ်ခုလို့ရောက်လာ
အထက်တန်းပြဆီယာမဒေါ်ကျော်ကျော်ကလည်းလူလူအာနာပြည်ဆိုင်ရေးလှုပ်ရှားမှု CDM မှာပါဝင်ခဲ့သူတူပ
ါခက်ခဲတော့အစားအနေစားပြီးမှာစားခက်ခဲအစားအနေစားရဘူးနော်လို့ဖြစ်သွားပြန်စားရတာအစ်စ်လို့ပြန်ဖြစ်သွားဘူးလူအစ်စ်တယောက
်မြမပြည်ရင်းမှာအနေရှိတာကြောင့်အနည်းဆက်ဆုံးနိုင်ငံတစ်ခုကိုအခက်ခဲတွေကြားကထွက်ခွာခဲ့ကြရပြီးရောက်တဲ့အခါမှာလည်းဘဝရည်ရည်ကတစ်ဖက်ကိုယုံကြည်ရာကတစ်ဖက်အတွေ့ယုံကန်နေကြရပေမဲ့အနာဂတ်အတွက်မျှော်လင့်ချက်တွေကတော့အပြေအဝါရှိနေကြသေးပါပဲ
ကျွန်တော်ကတော့မှန်ကန်တယ်လို့ယူဆပါဘောနော်ဘာလို့လဲဆိုတော့ကျွန်တော်တို့မှာမိသားစုရှိတယ်သားသမီးတွေလည်းရှိတယ်ဘောနော်ကိုယ့်ရဲ့ဘယ်လိုပြောမလဲကိုယ်ဆုံးမချက်တစ်ခုကြောင့်နောင်နာမရစေခြင်းပေါ့အဲ့တော့မှန်ကန်တဲ့လမ်းကိုရွေးခဲ့တာလို့ကျွန်တော်တော့အဲ့လိုပဲပြောနေတယ်
ဒါအာမရှောနေပေါ့အာတင်းတာပါတကယ်ချင်းတဲ့အားလုံးအဲ့လိုမျိုးပဲပြောရှင်ကျွန်တော်လည်းဒီဘက်တနိုင်ပဲချင်စီတန်လောက်လာပြီးဒီမှာအမေပြောမှာဒီများနိုင်ကမှာအလုံးလုံးမယ်ပြီးရင်ရတဲ့ဟာလည်းရတဲ့လောက်ပေါ့တနိုင်တော့ထောက်ပံ့မယ်ကိုမြန်မာပြည်မှာကြံခဲ့တဲ့မိသားစုတွေအတွက်လည်းထောက်ပံ့မယ်အဲ့လိုမျို
းစီတန်ပေါ့နော်အခုလက်ရှိလုပ်နေမြန်မာနိုင်ငံကလူကြီးပေါ့နော်စီတန်လုပ်တဲ့သူတွေအကုန်လုံးတော့အဆုံးထိသွားစီချင်ပါတယ်လို့အမေဟိုအားမလျှော့ပါဘူးကျမတို့အားမလျှော့ဆိုတော့တိတ်တော့ကျမရဲ့မျှော်လင့်ချက်ပေါ့နော်တိတ်တော့မကြတော့ပါဘူးလို့အောင်မြင်တော့ပ
ါကျွန်တော်ကယုံကြည်ခြင်းနဲ့လောက်တာဆိုတော့ကျွန်တော်အဲ့ဒီတော့ကတော့နောင်လာမရဘူးပြောင်းဝင်ဖို့လည်းမရှိဘူးပေါ့နော်အာပြီးရင်ဒီပညာရေးနဲ့ပတ်သက်လို့ကတော့ကျွန်တော်ကတော်လှန်နေဆိုတာကတော့ကျွန်တော်တို့ကလေးတွေကိုကျွန်တော်တို့လိုမျိုးအဖိနှိတ်ခံဖို့ကလွတ်လပ်ခွင့်မရတော့မှပဲကြောက်ပါအဲ့ဒီအတွက်လည်းကျွန်တော်တော်လာတာ
မာသွားပြီလို့တော့မရှိတော့ဘူးပို့လို့ရမှန်းနေပေါ့အာသင်းပြီးတော့ပဲကြော်လွားတယ်ပေါ့အခက်ခဲသွားတော့ဒီလိုပဲကြော်ဖြတ်ရမှာလို့နော
်ကျွန်တော်တို့ရဲ့တော့ဘယ်လိုပြောမလဲတော်လန်ကြီးကပန်းနိုင်ကိုတော်တော်လေးနီကန့်နေပါပြီအဲ့ဒါကြောင့်မို့ဘယ်လိုပြောမလဲအားလုံးလဲပင်ပန်းနေကြပြီဒါပေမဲ့အဲ့ဒါကြောင့်မို့မလျှော့အားလုံးကမလျှော့မလျှော့တော့ဆိုလုံလာနဲ့ဆက်လက်တော်လန်ရမှာပါကျွန်တော်တို့ကကျွန်တော်တို့ရဲ့ပန်းနိုင်ကိုမြော့ဝါထင်ထင်မြင်တွေ့နေရပြီရောက်ခန့်နီးလေးရောက်ခန့်နီးနေပြီဖြစ်တဲ့အတွက်အားလုံးမစုံမနစ်စူးစားတော်လန်ကြရမှာဖြစ်ပါရဲ့ဗျာ
ဒီလိုယုံကြည်မှုတွေနဲ့ဘဝအခက်အခဲကိုအခိုက်အတန့်ကြော့ဖြတ်နေကြတဲ့အချိန်တခါတလေတော့လည်းမြမပြည်မှာကြံခဲ့တဲ့မိသားစုမိတ်ဆွေတငယ်ချင်းအပေါင်းအသင်းတွေကိုလွမ်းမိတဲ့အချိန်လေးတွေကတော့ရှိနေကြတာပ
ါဒီအဝေးကြီးမှာလာရတယ်ဆိုတော့လေဆုံးခွာခဲ့ရတယ်ဆိုတော့ဒီကစိတ်တော့မကောင်းဘူးဗျာ
အာကျွန်တော်တခါတလေသတိရတဲ့အချိန်မှာဟိုအရင်ကအကြောင်းလေးပေါ့လောက်ထဲမှာတငယ်ခုလက်ရှိရောက်တဲ့လောက်ထဲမှာတငယ်ချင်းနဲ့စကားပြောပြတဲ့ဒါခါလေးတချင်းလေးပေါ့နားထောင်ပြတဲ့ဒါခါလေးဒါလေးပေါ့ခုသတိရတဲ့စိတ်ကလေးကိုအလောက်ထဲမှာလည်းဒါခါလေးနှက်လိုက်တာပေါ့
ရာရူးရာကန်ရှိတဲ့ဘဝတွေကနေတိုင်းကဘာမှာမမျော်မှန်းထားတဲ့အလုပ်တွေကိုလုပ်ကြင်ကြရင်အင်ကိုဘလောက်ပဲလွမ်းလွမ်းဘလို့ပဲအခက်အခဲတွေရှိရှိမကြတော့တဲ့တစ်ချိန်မှာကိုကြောခိုင်းခဲ့ရတဲ့အမိမေပြန်လဲตาရလှပအေးချမ်းပြီးပျော်ရွှင်စရာအချိန်တွေရောက်တော့မှာပါလို့တော့တတိချယုံကြည်မျှော်လင့်နေကြတာပါရှင
်ဒါကတော့မညွညွလွင်တင်ဆက်တဲ့နေရာပေါင်းဆောင်အကြောင်းဆုံးအပတ်စဉ်ကဏ္ဍကိုနားတော်တာဆင်ကြည့်ရှုနားတော်တာဆင်ခဲ့ရတာပါဒီနေရာပေါင်းဆောင်အကြောင်းဆုံးပတ်စင်ကဏ္ဍကိုအင်္ဂါနေ့ညတိုင်းထုတ်လွှင့်မှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နိုင်ပါတယ် VOA ရဲ့အင်္ဂါနေ့ညပဲအတန်လွင့်အစည်းအဝေးကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုဦးတင်မောင်တန်းကပြောပြပါအောင်မယ်ခင်ဗျာ
ကမ္ဘာစီးပွားရေးအင်အားကြီးထိပ်သီးနိုင်ငံ20ရဲ့ G20 အစည်းအဝေးကျင်းပနေချိန်မှာပဲယူကရိန်းနိုင်ငံ Kiev မြို့တော်ကလူနေအဆောက်အဦးနှစ်ခုကိုရုရှားကဒုံးကျည်တွေနဲ့ဒီကနေ့တိုက်ခိုက်ခဲ့တဲ့အကြောင်း Kiev မြို့တော်ဝင် Vitali Klitschko ကပြောပါတယ် G20 အစည်းအဝေးမှာတော့နိုင်ငံအများစုကယူကရိန်းကိုတိုက်ခိုက်တဲ့ရုရှားကျူးကျော်စင်ကိုပြင်းပြင်းထန်ထန်ရှုတ်ချကြလိမ့်မယ်လို့အမေရိကန်အကြီးအကဲတာဝန်ရှိသူတယောက်ကအင်္ဂါနေ့ကသတင်းတောက်တွေကိုပြောပါတယ်တကပိတ်အစည်းအဝေးတွေမဆက်မီဖွင့်မဲမင်ကုန်းပြောကြရမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကစီးပွားပြန်လည်နယ်လန်ထိုင်းနဲ့ယူကရိန်းကျူးကျော်စစ်နဲ့ပတ်သက်ပြီးစီးလုံးညီညွတ်မှုမကွဲပြားစေဖို့ပြောကြားသွားခဲ့ပါတယ် G20 ကမ္ဘာစီးပွားအင်အားကြီးနိုင်ငံများထိပ်သီးစီးပွားပြင်ပန်းကမ္ဘာခေါင်းဆောင်တွေတီးခြားတွေ့ဆုံကြရမှာတော့ပြင်သစ်သမ္မတမန်နူအယ်မက်ခရွန်ဟာတရုတ်သမ္မတဆီဂျင်ပင်နဲ့အင်္ဂါနေ့ကတီးခြားတွေ့ဆုံခဲ့ပါတယ်ဥရုဂျာဒီပြောင်းလဲမှုယူကရိန်းစစ်ပွဲနဲ့စစ်ပွဲတည်ငြိမ်မှုစတဲ့ကမ္ဘာမှာကြုံရတဲ့စိန်ခေါ်ချက်တွေနဲ့တရုတ်နဲ့ပြင်သစ်ကြပူးပေါင်းဆောင်ရွက်ဖို့ပြင်သစ်ကပြင်းပြပြပြလိုလားတယ်ဆိုတာကိုပြောခဲ့တယ်လို့ပြင်သစ်သမ္မတကပြောပါတယ်။စစ်တပ်ကအာဏာသိမ်းပြီးချင်းဖမ်းဆီးခံရတဲ့ဒါရိုက်တာမင်းထင်ကိုကိုကြီးကိုဒီကနေ့ပြန်လည်လွတ်မြောက်လာတယ်လို့နှိဆက်သူတွေကပြောပါတယ်။သူ့ကိုထောင်ဒဏ်နှစ်နှစ်ချမှတ်ခဲ့ပြီးတဲ့နောက်တစ်နှစ်ကျော်အချုပ်နောက်ထားပြီးပြန်လွတ်ပေးလိုက်တာလို့နှိဆက်သူတို့ကဆိုပါတယ်။လေနဲ့တလားကြော်ကြခီးနေရတဲ့ရိုဟင်ဂျာဒုက္ခသည်တရားကြောကိုအင်ဒိုနီးရှားနိုင်ငံအာချေပြည်နယ်ကနေမှအင်္ဂါနေ့ကတွေ့ရပါတယ်ဒုက္ခသည်တွေကမြန်မာနိုင်ငံကနေအနေနဲ့များလာတဲ့ပလင်လက်ခီးကိုထွက်ခဲ့တဲ့နောက်ဆုံးအုပ်စုဖြစ်မယ်လို့ယူဆရပါတယ်အင်္ဂါနေ့မနေ့စောစောပိုင်းကဘာရိုယော်ကကန်းချီမှာဒေသခံတငါတွေကခုလိုတွေ့ခဲ့တာပ
ါတရင်ချင်းကျုပ်တွေကိုဥတင်ပေါင်းတန်းကပြောပြသွားတာပါဒီကနေ့အစည်းအဝေးလေးကိုတာဝန်ယူခဲ့သူတွေတမှာထုတ်လုပ်ရေးမှုအဖြစ်နဲ့ကမတ်စုမွန်ကတာဝန်ယူခဲ့ပါတယ်အတံဖန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ BJ Elliot တို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့ VOA ရဲ့အင်္ဂါနေ့ညပဲအတံလွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်တော်တာရှင်မြန်မာပြည်သူအပေါင်းလဲဘေးရန်တွေရဲ့ဝေးကွာကြပါစေကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.